Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VO American အသံရ2022ခုနှစ်အောက်တိုဘာလ5ရက်ပုံထုံးနေ့မနက်ခင်း6နာရီနေ့9နာရီဒီစီစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Line to meter 3040 48 50အပြင် VO ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနှံလာပါဒီကနေ့မနက်ခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့သူပြောပြပေးမှာပါ။ Russia ကယူကရိန်းနယ်မြေလေးခုကိုတင်ဖို့ကြိုးစားခဲ့တဲ့အတွက်ရုရှားသမ္မတဗလာဒီမီယာနဲ့ဗလာဒီမီယာပူတင်နဲ့ဆွေးနွေးညှိနှိုင်းမဖြစ်နိုင်ဘူးလို့ယူကရိန်းသမ္မတကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကနေမှတော့ရင်ဂျာ14ဒဇီနစ်မြုပ်တဲ့အတွက်3ယောက်တေဆုံးပြီး20လောက်ပျောက်ဆုံးနေပါတယ်။အမေရိကန်အခြေတောင်ပိုင်းမှာဝင်ရောက်ခဲ့တဲ့ဟာရီကိန်းအီရန်ကြောင့်လူပေါင်း100ကျော်တေဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်
။ကောင်းပါပါရှင်။စစ်တပ်ကတိုက်ခိုက်ခဲ့တဲ့စကိုင်းတိုင်းလက်ရက်ကုန်းဆိုင်တင်ကြောင်းကကြောင်းသားမိဘတွေနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုလည်းကြားဖို့ရှိပါတယ်
။တယောက်ကိုအရေးပေါ်ပြရမယ်ဆိုပြီးတော့ရန်ကုန်ကိုပို့လိုက်တယ်။ရန်ကုန်ကတလီရတော့အချင်းတွေပေါ်သေးတယ်အသာသာပြပြရမှာလည်းပြည်မြောက်ပြီးဘုံကတလီရတော့ပြပြန်ရောက်ပြီးအဲ့ညကုန်းမှာတော့ဆစ်ဆက်လောက်ဆိုးတဲ့ကံ
နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင် UNHCR ရဲ့ဂုဏ်သုဆောင်နမ်ဆန်ဆုရှင်တွေထဲမြန်မာနိုင်ငံကမိတ်ဆွေမြန်မာအဖွဲ့ပါဝင်ပါတယ်။မလေးရှားနယ်စပ်အနီးအထောက်ထားမဲ့မြန်မာ20ကျော်ကိုထိုင်းရဲကဖမ်းဆီးခဲ့ပါတယ်။ဒါအပြင်ကမ္ဘာသတင်းတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုကောက်နှုတ်ချက်ကိုလည်းနားဆင်ရမှာပါ။အပတ်စဉ်ကဏ္ဍတွေမှာတော့ social media ပေါ်ကလူကြီးများသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင်ကွင်းကျေမဆုနဲ့ကမ္ဘာတလွာခီတော်အစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါရှင်။
ယူကရိန်းရဲ့နယ်မြေလေးခုကိုတင်ပိုက်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကကြိုးစားခဲ့တဲ့နောက်မှာရုရှားသမ္မတနဲ့ညှိနှိုင်းဆွေးနွေးဖို့မဖြစ်နိုင်တော့ဘူးလို့ကြေညာချက်ကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကအင်ကာနေမှာလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်။ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကတော့ယူကရိန်းသမ္မတဇယ်လန်စကီရဲ့သဘောထားပြောင်းတဲ့အထိဒါမှမဟုတ်ရင်နောက်ယူကရိန်းမှာနောက်ထပ်သမ္မတအစ်တက်လာတဲ့အချိန်ထိရုရှားကစောင့်မဖြစ်ကြောင်းသတင်းထောက်တွေကိုပြောပါတယ်။အချိန်နဲ့မှာပဲရုရှားကယူကရိန်းနယ်မြေကိုသူ့ပိုင်နဲ့ထည့်သွင်းမှုကိုအမေရိကန်ကဘယ်တော့မှအတိအမှတ်ပြုမှာမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဇယ်လန်စကီကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြောင်းအမေရိကန်သမ္မတအင်မြူကပြောပါတယ်။ဒါအပြင်ရုရှားရဲ့ကျူးကျော်မှုကိုထောက်ခံတဲ့ဘယ်နိုင်ငံဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ကိုမဆိုအမေရိကန်ဘက်ကလည်းပြင်းပြင်းထန်ထန်အရေးယူဖို့အသင့်ပဲလို့လည်းပြောပါတယ်။အမေရိကန်နေနဲ့ရုရှားကျူးကျော်မှုကို9လတာတွန်းလှန်နေတဲ့ယူကရိန်းဆွေအကိုစီးရီးကူညီဖြစ်နေနောက်ထပ်ဒေါ်လာတန်း600အစိတ်ပေးရမှာဖြစ်တဲ့အတွက်သမ္မတဘိုင်ဒန်တက်လာတဲ့2021နှစ်ဆန်းကစပြီးတော့စီးရီးရပတ်မှုကူညီမှုကအခုဆိုဒေါ်လာတန်းပေါင်း1950ကျော်သွားပြီဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကတော့ယူကရိန်းနယ်မြေလေးခုကိုရုရှားရဲ့ထက်သွင်းမှုရုရှားအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားဟာ9နှစ်အတွင်းပထမအဦးဆုံးအကြိမ်ဖြစ်ဂျပန်နိုင်ငံအပေါ်ကနေကျော်ပြီးပယ်ထိန်တပ်မစ်ဆိုင်းဒုံးပစ်လွတ်လိုက်တဲ့ရန်လိုတဲ့လုံရကြားမှာပဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားဆဲဖြစ်ကြောင်းအမေရိကန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးလုံရအပေါ်ပြစ်တင်ရှုတ်ချကြောင်းပြောဆိုတဲ့တစ်ချိန်တည်းမှာပဲတန်တမာရေးအရာဖြည့်ရှင်းဖို့လမ်းဖွင့်ထားဆဲဖြစ်ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနလက်ထောက်ပြောရေးဆိုခွင့်ရှိသူဗီဒက်ပတေးကပြောဆိုလိုက်ပါတယ်။
So our position on diplomacy and dialogue has not changed.
ကျွန်တော်တို့အနေနဲ့အရင်ကရည်တည်ချက်အတိုင်းပဲဆက်လက်ရှိပါတယ်။ကျွန်တော်တို့ဟာကြိုတင်စည်းကမ်းသတ်မှတ်ချက်မထားဘဲမြောက်ကိုရီးယားနဲ့တွဲဆုံဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ကျွန်တော်တို့ရဲ့အန်တီမပန်းတိုင်ကတော့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার လက်နက်လုံးဝကင်းစင်ရေးစီကိုအရေးပါတဲ့ခြိလှမ်းတွေလှမ်းဖို့ရည်ရွယ်ထားပါတယ်လို့ဝါရှင်တန်နိုင်ငံရေးဌာနကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။မြောက်ကိုရီးယားဟာအင်ကာနေမနေ့ပိုင်းကဂျပန်နိုင်ငံကိုကျော်ပြီးမိုင်2800နီးပါးအကွာအဝေးရောက်တဲ့အမျိုးအစားအတိအကျမသိရသေးတဲ့တာဝေးပစ်ဒုံးမြန်ကိုပစ်လွတ်ခဲ့ပါတယ်။အဲ့ဒီအကွာအဝေးဟာပစိဖိတ်သမုဒ္ဒရာထဲကအမေရိကန်ပိုင်းဂွမ်ကျွန်းကိုရောက်အောင်ပစ်နိုင်တဲ့အနေအထားမှာရှိပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်အင်ကာနေကဂျပန်နိုင်ငံမြောက်ပိုင်းကဟော့ကိုင်ဒိုကျွန်းနဲ့အိုမိုရီမြို့ကဒေသခံတချို့ကိုပေးလွှတ်ရာကိုပြောင်းရွှေ့ပေးထားပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာခေါင်းစည်းပေါ်ကချုံရမယ့်စီကံကိုမလိုက်နာလို့ဆိုပြီးဘာသာရေးရဲတွေဖမ်းဆီးထားစဉ်မှာအမျိုးသမီးတူတည်ဆုံးခဲ့ရတဲ့ပေါ်ဆန္ဒပြနေသူတွေကိုအပြင်းထန်နှိမ်နှင်းနေတဲ့အတွက်အီရန်စုအကိုနောက်ထပ်အရေးယူတန်းခတ်မှုတွေချဖို့အမေရိကန်ကစီစဉ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ကမ္ဘာကနေအားကျရတဲ့ရေစွမ်းတက်တည်ရှိတဲ့အီရန်အမျိုးသမီးတွေအီရန်နိုင်ငံသားတွေနဲ့အတူအမေရိကန်ကရက်တီကြောင်းနဲ့ အီရန်နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒပြခွင့်အတွက်အမေရိကန်ကဆက်လက်ပံ့ပိုးထောက်ခံသွားမှာဖြစ်ကြောင်းသမ္မတဘိုင်ဒန်က Twitter ကနေပြောပါတယ်။ဒါပေမဲ့ဘယ်လိုအီရန်ပေါ်အရေးယူမှုလုပ်မယ်ဆိုတာကိုတော့ထုတ်မပြောပါဘူး။အဲဒါ22နှစ်ရွယ်မာရှာအမီနီဖမ်းခံထားစဉ်တေဆွန်ရတဲ့အတွက်ဆန္ဒပြသူတွေကိုအီရန်အစိုးရချေမှုန်းတာနဲ့ပတ်သက်ပြီးတနင်္လာနေ့ကလည်းသမ္မတဘိုင်ဒန်ရဲ့ပြောခွင့်ရကတက္ကသိုလ်ကျောင်းသားတွေရဲ့ငြင်းချမ်းစွာဆန္ဒပြမှုကမှန်ကန်တဲ့လို့ရဖြစ်ပြီးတော့ဒါကိုအီရန်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းပြီးအများပြားဖန်ဆီးတာအတွက်စိုးရင်စိတ်ပြရတယ်လို့ပြောပါတယ်။အီရန်ခေါင်းဆောင်အယာတိုလာအယ်ခမီနီကအလီခမီနီကတော့အမီနီတေဆွန်ရတဲ့နောက်ဆန္ဒပြမှုတွေကျယ်ကျယ်ပြန့်ပြန့်ဖြစ်လာတာဟာရိုးရိုးအီရန်နိုင်ငံသားတွေရဲ့လုပ်ရမဟုတ်ဘဲနဲ့ဒီလိုဆန္ဒပြဖို့အမေရိကန်နဲ့အစ္စရေးတို့ကစီစဉ်ခဲ့ကြတာလို့ဆွဆွဲပြောဆိုပါတယ်။ဆန္ဒပြဖို့ရအခုဆိုတတိယဗတ်ရဲရောက်လာပြီဖြစ်ပြီးတော့တေဆွန်သူအနည်းဆုံး14ဦးနဲ့ဖမ်းခံသူက1500လောက်ရှိနေပြီဖြစ်ပါတယ်။
ဟေတီနိုင်ငံမှာကုန်စည်နှုန်းကြီးမြင့်တာလောင်စာဆီတွေပြက်လက်ကုန်တာကြောင့် Port au Prince မြို့တော်မှာအစိုးရစန်းကျင်ရေးဆန္ဒပြတဲ့ထောင်ထဲချီတဲ့လူတွေကိုရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံးတွေနဲ့ပစ်ပြီးလူစုခွဲခဲ့ပါတယ်။ဝန်ကြီးချုပ်အေရီယာဟန်နရီအစိုးရရဲ့လောင်စာဆီဈေးနဲ့ကုန်စည်နှုန်းကြီးမြင့်မှုကိုကင်တွယ်ဖြေရှင်းပုံအပေါ်မချေနှက်ကြတာကြောင့်တနင်္လာနေ့ကဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲအတွင်ဟေတီနိုင်ငံရဲ့လောင်စာဆီတင်သွင်းတဲ့အဓိကသင်္ဘောစိတ်ကိုလူအုပ်နဲ့ဝိုင်းဝန်းပိတ်ဆို့ထားပါတယ်။လောင်စာဆီဈေးတွေကိုတိုးမြှင့်ဖို့ဝန်ကြီးချုပ်ကပြီးခဲ့တဲ့လမှာကြေညာခဲ့တာနောက်ဒီဇယ်စီးသုံးမီးစက်တွေနဲ့လဲပတ်နေတဲ့ဈေးရုံတွေကိုလည်းပိတ်ပင်ခဲ့ရသလိုတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုလည်းရပ်ထားရတဲ့အတွက်ကြောင့်နေ့စဉ်ဘဝတွေမှာအခက်အခဲတွေကြုံတွေ့နေရပါတယ်။စီးပွားရေးအကျပ်တဲကြောင့်နေရာသီးကျောင်းပိတ်ရက်ကိုတလတိုးမြှင့်ထားပြီးတဲ့နောက်ကြောင်းပြန်ဖွင့်ဖို့စီစဉ်တဲ့နေ့မှာပဲအစိုးရစန့်ကျင်ရေးလူထုဆန္ဒပြပွဲတွေဖြစ်ပေါ်လာတာပါဟေတီဝန်ကြီးချုပ်ကလောင်စာဆီစိမ်းနှုံတိုးမြင့်ကြောင်းကြေညာခဲ့ပြီးနောက်သတင်းပတ်ထဲမှာပဲကုလသမဂ္ဂကိုပေးပို့တဲ့ထုတ်ပြန်ချက်မှာတော့ကုန်စည်နှုံကြီးမြင့်မှုအတွက်ဆန္ဒပြခွင့်ရှိပေမဲ့စူပူမှုတွေလူရဲ့ဖြည့်ဆည်းတာတွေကိုတော့လက်မခံကြောင်းပြောဆိုထားပါတယ်ခင်ဗျာ
VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရင်ဂျာရီတင်ဆောင်လာတဲ့လေတစည်းဟာအင်္ဂါနေ့ကဆုတ်ရတဲ့ရာသီဥတုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကမ်းရိုးတန်းမှာနစ်မြုပ်သွားခဲ့ပြီးတော့အနည်းဆုံး3ရင်းနစ်တည်ဆုံးရတယ်လို့20လောက်ကတော့ပျောက်ဆုံးနေသေးပဲလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဖမ်းလို့ရတဲ့ငါးတွေတင်းစီထားလို့ရှိတဲ့လေဝမ်းထဲမှာရင်ဂျာရီကလိုက်ပါလာတာဖြစ်ပါတယ်။လေဝမ်းပိုင်းအကွဲပြီးတော့ရေတွေဝင်လာတဲ့အတွက်လိုက်ပါလာသူတွေရေထဲခုန်ဆင်းကြတာလို့အသက်မသေးပဲချန်တဲ့သူနိုအာမိုဟာမက်ကပြောပါတယ်။လေထဲကိုရေတွေဝင်လာတော့လူမှောင်ခိုးတွေကကျွန်တော်တို့ကိုရေတွေပတ်ထုတ်ခိုင်းပါတယ်အားလုံးကြောက်လန့်တကြဖြစ်နေကြတာပါလေပေါ်မှာအားလုံးပေါင်းက68ယောက်ပါပါတယ်လေပေါ်ကခုန်ချတဲ့သူကအများကြီးပါဘယ်နှယောက်ရှင်တယ်လဲတော့မသိဘူးလို့ပြောသွားတာပါဘင်္ဂလားဒေ့ရှ်ရေစစ်ဆေးမှုကတော့ကန်ယူရန်ကဟယ်ဘူနီယာရွာကလေးမှာရေလိုက်နဲ့အတူပါလာတဲ့အလောင်းသုံးလောင်းလာတင်နေတာတွေ့ရပြီးတော့သူတို့ကအသက်18နှစ်ကနေ20ကျန်းရင်းကြအမျိုးသမီးတွေလို့ပြောပါတယ်။ကဲယိုရန်ဆောင်တက်ကတမူးကြီးကတော့လေပေါ်မှာလူပေါင်း65ယောက်ပါလာမယ်လို့ယုံကြည်ရကြောင်းနဲ့အခုချိန်ထိကဲနိုင်သူ45ဦးမှာရင်းကြ42ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား4ဦးပါပြီးတော့ပျောက်ဆုံးနေသူတွေကိုတော့ရှာဖွေနေဆဲပဲလို့ပြောပါတယ်။မလေးရှားကိုသွားဖို့အာရုံမှထွက်လာတဲ့ဒီ5ပန်းလေဟာကောက်ဆက်စ်ဘဇားကဲယိုရန်မှာနှိမ့်ယူခဲ့တာဖြစ်ပါတယ်။အဲ့ဒီဒေတာမှာမြန်မာနိုင်ငံကထွက်ပြေးခိုလုံနေတဲ့ရင်းကြတသန်းလောက်နေထိုင်တာဖြစ်ပြီးအချိန်နည်းဆိုးတဲ့ဒုက္ခသည်စခန်းတွေကနေပြည်ပနိုင်ငံတွေကိုထွက်ခွာဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်
။လူဦးရေ168သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပင်မဓာတ်အလိုင်းချိုရင်းမှုကြောင့်ဒေတာအများအပြားအင်္ဂါနေ့ကလျှက်စင်မီးတွေပြတ်တောက်နေပြီးမီးပြန်ရဖို့ကြိုးပမ်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့နေ့လယ်ပိုင်း2နာရီဝန်းကျင်လောက်မှာပင်မဓာတ်အလိုက်မှာချုပ်ရင်းမှုကြောင့်နိုင်ငံရဲ့80ရာခိုင်နှုန်းဝန်းကျင်လောက်ဟာလျှက်စင်မီမရတော့ပါဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စွမ်းအင်ဖွံ့ဖြိုးရေးဘုတ်အဖွဲ့ဝင်ရှာမီဟက်ဆန်ကရိုက်တာစ်သတင်းဌာနကိုပြောပါတယ်။ တနင်္ဂနွေလုံးအတိုင်းတာနဲ့မီဂါဝတ် 14,200 လိုအပ်ချက်ရှိရမှာအခုတော့မီဂါဝတ် 4,500 လောက်ပဲထုတ်ပေးနိုင်တဲ့အတွက်ပုံမှန်အခြေအနေပြန်ရောက်အောင်ကျွန်တော်တို့စူးစမ်းနေပါတယ်လို့သူကပြောပါတယ်။ဘာကြောင့်အဲ့ဒီလိုဖြစ်ရတယ်လဲဆိုတာကိုကျွန်တော်တို့စုံစမ်းစစ်ဆေးနေပါတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်စွမ်းအင်ဝင်ကြီးနတ်စရူဟာမစ်ကလည်း3နာရီအတွင်းဒါကာမြို့တော်မှာလျှက်စမီပြန်ရလိမ့်မယ်လို့ခန့်မှန်းကြောင်းသူကပြောပါတယ်။တကဘာလုံးမှာတဘာဝတန်းငွေဈေးတွေမြင့်တက်နေတဲ့ကြားကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းတန်းငွေတွေကိုသတ်မှတ်ချက်အတိုင်းဖြန့်ဖြူးပေးနေပြီမဲ့ဒေသအများအပြားဟာစွန့်ရင်ပြတ်တောက်တဲ့အခြေအနေကိုမကြာခဏကြုံတွေ့နေရပါတယ်။တဘာဝတန်းငွေကနေနိုင်ငံရဲ့လျှက်စစ်စွန့်ရင်၄ဘုံဘုံ၃ဘုံထုတ်လုပ်ပေးနေပါတယ်ခင်ဗျာ
။ရာသီဥတုဖောက်ပြန်မှုကြောင့်ပုံမှန်မဟုတ်ဘဲမိုးကြီးပြီးတော့မြေချောင်းတွေမြို့ရွာတွေမှာဂျွန်လကဆက်ပြီးတော့မကြုံစဘူးရေကြီးရေရှမ်းဒဏ်နဲ့ခံနေရတဲ့ပါကစ္စတန်နိုင်ငံအတွက်စံနယ်ခံတဲ့ကျန်းမာရေးဆိုင်ရာအကူအညီတွေကိုပေးဖို့အတွက်ကုလသမဂ္ဂကရန်ပုံငွေကိုထပ်မံပြီးတော့တိုးမြှင့်တောင်းခံလိုက်ပါတယ်။ကြီးမားတဲ့ဘေးဒုက္ခဆိုက်နေတာနဲ့လိုအပ်ချက်တွေတင်းတင်းကြပ်ကြပ်တိုးလာနေတာကြောင့်အောက်ကုလတော်ကဒေါ်လာတန်း160တောင်းခံထားရကနေအခုအင်ကာနေ့မှာတော့ဂျန်နဗယ်ရုံးချုပ်ကပါကစ္စတန်ကိုယ်စားလှယ်နဲ့အတူကုလသမဂ္ဂကပါကစ္စတန်အတွက်အကူအညီငွေဖြစ်တဲ့ဒေါ်လာ816တန်းချထားပေးဖို့အတွက်နိုင်ငံတကာအလှူရှင်တွေကိုပန်ကြားလိုက်တာဖြစ်ပါတယ်။ကျေးကြီးတဲ့တန်းကိုနိုင်ငံတလွားချီမချေပြန့်စွာခံစားနေရတာဖြစ်ပြီးဒါကလူသန်းပေါင်း220လောက်ကိုထိခိုက်စေတယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်။အခုချိန်ထိရေဘေးသင့်လို့တေဆုံးရသူပေါင်းက1900လောက်ရှိနေပြီးတော့အဲ့ဒီထဲမှာ3ဘုံ2ဘုံကကလေးငယ်တွေဖြစ်တယ်လို့လူပေါင်း8000လောက်ဘေးလွတ်ရအိုးအိမ်ဆန့်ခွာထွက်ပြေးခဲ့ရတယ်လို့ပြောပါတယ်
။ဟာရီကိန်းမုန်တိုင်းအီရန်ဝင်ရောက်တိုက်ခိုက်ခဲ့ရာကပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာတရင်တပတ်လောက်အထိလူနေအိမ်ကြီး9သိန်းကျော်လောက်နဲ့စီးပွားရေးလုပ်ငန်းတွေမှာလျက်စင်မီတွေပြတ်တောက်နေပါတယ်။ဟာရီကိန်းအီရန်ဟာစက်တင်ဘာလ28ရက်နေ့ကလေတိုက်နှုန်းအမြင့်ဆုံးတနာရီမိုင်150နီးပါးရှိတဲ့ပြင်းအားအဆင့်၄နဲ့ဖလော်ရီဒါပြည်နယ်ကိုဝင်ရောက်တိုက်ခတ်ခဲ့ရာမှာလူပေါင်း2သန်းလောက်ဟာလျက်စင်မီမရှိဘဲနေနေကြရပါတယ်။လျက်စစ်ဓာတ်အားပေးကုမ္ပဏီတွေကအရာရှိတွေကတော့တောက်ကြနေဒါမှမဟုတ်စနေနေ့လောက်ဆိုရင်အနည်းဆုံး65ရာခိုင်နှုန်းလောက်လျှက်စင်မီပြန်လဲရရှိနိုင်ကြောင်းပြောပါတယ်။ကယ်ဆယ်ရေးလုပ်သားတွေကအပြက်အစီးတွေကြားကနေတအိမ်ပြီးတအိမ်ရှာဖွေရလူပေါင်း1500ကျော်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။ဟာရီကိန်းမုန်တိုင်းအီရန်ဖြတ်တန်းတိုက်ခိုက်ခဲ့တဲ့ဖလော်ရီဒါကနေမြောက်ကယ်ရိုင်းနားပြည်နယ်တစ်လျှောက်မှာလူ100ကျော်သေဆုံးခဲ့ပြီးအများစုကတော့ဖလော်ရီဒါပြည်နယ်ကဖြစ်ပါတယ်ခင်ဗျာ။
ပုတ်ထုံးနဲ့မနက်ပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုဒေါက်ခင်မျိုးတက်တဲ့ကုကမောင်စုံမင်းတို့တင်ပြခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။မြန်မာနိုင်ငံတွင်ကအကူအညီပေးရအဖွဲ့အစည်းတစ်ခုဖြစ်တဲ့မိတ်ဆွေမြန်မာအဖွဲ့ကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကဂုံထူးသတင်းကြီးတဲ့နန်ဆမ်ဆုကိုချီးမြှင့်လိုက်ပါတယ်။ဒီနှစ်နန်ဆမ်ဆုကိုတော့ဂျာမနီဝန်ကြီးချုပ်ဟောင်းအန်ဂလာမာကဲနဲ့အတူဒေသဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကချီးမြှင့်ခံရတဲ့အထက်မြန်မာနိုင်ငံကဒုက္ခသည်အရေးဆောင်ရွက်နေတဲ့မိတ်ဆွေမြန်မာအဖွဲ့လည်းပါဝင်ခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆာရှလိန်ရဲ့သတင်းဆောင်မကိုအခြေခံပြီးတော့မတ်တင်ငိထိုက်ကတင်ပြထားပါတယ်။
အဓိကကလာလုံးချက်တန်စောင်းဝင်နေဆိုတော့အစောင်းဝင်နေရရေစုံပံ့ပိုးတယ်ပြီးတဲ့ခါမှာသူရဲ့လိုအပ်နေတဲ့လိုအပ်ချက်တွေဖြစ်တဲ့ဒီဟိုပါဘောနော်စားတော့ပြီးရတယ်သူအိတ်ဖို့နေဖို့ပေါ့နော
် Snow လို့အများကတိကျတဲ့နော်ဝေခုကသူမရဲ့မိတ်ဆွေမြန်မာအဖွဲ့ရဲ့အကူအညီပေးစောင်းရွက်ချက်တွေကို UNHCR ရဲ့ဗီဒီယိုထဲမှာရှင်းပြထားပါတယ်နော်ဝေခုရဲ့မိတ်ဆွေမြန်မာအဖွဲ့ဟာဆိုရင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ရဲ့2022ခုနှစ်အတွက်နန်ဆင်းစုချီးမြှင့်ခံရကြောင်းအောက်တိုဘာလ၄ရက်အင်ကာနေ့မှာကြေညာပါတယ် UNHCR ရဲ့ပြောခွင့်ရမက်ထရူဆော့မာရှ်ကဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ်
Myanmar is a local organization delivering a
မိတ်ဆွေမြန်မာအဖွဲ့ဟာဒေသဆိုင်ရာအဖွဲ့တစ်ခုဖြစ်ပြီးဗေးဒဏ်နဲ့ပြည်ပကအသင်းနဲ့ဒေသကလူမှုအတိုင်းဝိုင်းတွင်မှာကူညီထောက်ပံ့ရင်းနဲ့လေ့ကျင့်သင်တန်းပေးရေးဆောင်ရွက်နေတဲ့ဒေသဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့ HIV AIDS ကူးကံအားကြာဆင်းမှုကူးစက်ရောဂါခံစားနေရသူတွေကိုကူညီဖို့2004ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။
မိတ်ဆွေမြန်မာအဖွဲ့ဟာဆိုရင်မြန်မာနိုင်ငံတွင်းနေရွှန့်ခွာရသူတွေအပါအဝင်နိုင်ငံတွင်းကလိုအပ်သူတွေကိုအရေးပေါ်ထောက်ပံ့ရေးပစ္စည်းတွေ၊ကျန်းမာရေးနဲ့ပညာရေးအသက်မွေးဝမ်းကြောင်းအခွင့်အလမ်းတို့ကိုဆောင်ရွက်ကူညီပေးနေတာဖြစ်ပါတယ်။ HIV AIDS ခံစားနေရတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကိုသူမအိမ်မှာခိုးလုံနိုင်ရင်းနဲ့နော်ဘွေခူကလုပ်ငန်းတွေစခဲ့တာပါအကူအညီလိုအပ်သူတွေရဲ့အတန်းတွေခံစားချက်တွေကိုနားထောင်ပြီးယုံကြည်မှုတည်ဆောက်နိုင်ခဲ့တာကြောင့်သူမဆောင်ရွက်ချက်တွေအောင်မြင်ခဲ့တာလို့မတ်စနိုးလို့လူသိများတဲ့နော်ဘွေခူကရွမ်းနေစရာရဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်အခုတော့မိတ်ဆွေမြန်မာအဖွဲ့ဟာနိုင်ငံတွင်းကလူမှုအတိုင်းဝိုင်း300လောက်အတွင်းအကူအညီပေးရေးလုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေပါတယ်။ရွမ်းနေစရာရဲ့နန်စင်စုရွေးချယ်ရေးအဖွဲ့ကအခု2022ခုနှစ်အတွက်ဆုရှင်တွေကိုအင်္ဂါနေ့မှာကြေညာခဲ့တာမှာဂျာမနီဝန်ကြီးချုပ်ဟောင်းအင်္ဂလာမာကယ်နောက်ဒေသဆိုင်ရာဆုရှင်တွေအဖြစ်အာဖရိကဒေသအတွက်မာဘီယာဖိုင်ယာဘရီဂိတ်အမေရိကတိုက်အတွက်ကော့စတာရီကာကဗင်စင်တာဂွန်ဇာလက်စ်နောက်အာရှပစိဖိတ်ဒေသအတွက်မြန်မာနိုင်ငံကမိတ်ဆွေမြန်မာအဖွဲ့နဲ့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဒေသအတွက်တော့အီရတ်ကဆရာဝန်ဒေါက်တာနက်ခမ်ဟာဆန်တို့ဖြစ်ပါတယ်။2015နဲ့2016ဆီးရီးယားပဋိပက္ခပြင်းထန်နေချိန်တခြားသောနိုင်ငံတွေကလစ်လျူရှုထားချိန်မှာမျောလင့်ချက်မဲ့နေတဲ့လူတွေကိုဂျာမနီဝန်ကြီးချုပ်ဟောင်းမာကယ်ကကြိုဆိုခဲ့တာပါ။ဒုက္ခတဲ့တသန်းချော်ကိုအသက်ရှင်ရက်တည်ရေးနဲ့ဘဝပြန်လည်တိဆောက်ရေးမှာကူညီခဲ့တဲ့ Miss Markel ဟာဆိုရင်စိတ်ထက်မြင့်မြတ်မှုနဲ့နိုင်ငံရေးတက်တည်ပြောင်းပြောင်းမှုကိုပြသခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကဆွေရည်ချင်မှုကြီးညာချက်မှာပြောဆိုထားပါတယ်။ကဘာတလွားဒုက္ခသည်တွေရဲ့အတိဒုက္ခကိုပေါ်လွင်လာစေရေး Miss Markel ကပံ့ပိုးခဲ့တာလို့လည်း UNHCR ရဲ့ပြောခွင့်ရမက်ထရူဆော့မတ်ရှ်ကပြောပါတယ်နိုင်ငံရေးသမားတွေအနေနဲ့စိန်ခေါ်အကဲဆန်တဲ့အခြေအနေတွေကိုတခြားသူတွေထံလွှဲချမနေဘဲအပြေရှာကြမယ်ဆိုရင်အောင်မြင်နိုင်တယ်ဆိုတာကိုသူမကပြသလိုက်တာဖြစ်တယ်လို့လည်းပြောခွင့်ရကပြောပါတယ်
as well as protecting people forced to flee war persecution and human rights abuses
စစ်ပွဲဖိနှိပ်ချုပ်ချယ်မှုနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကနေမဖြစ်မနေထွက်ပြေးကြရသူတွေကိုကာကွယ်ပေးသလိုပဲဝန်ကြီးချုပ်ဟောင်းဟာဆိုရင်ဒီလူတွေကိုလက်ခံရေးပညာရေးနဲ့လေ့ကျင့်သင်တန်းပေးရေးအလို့အကန့်အစီအစဉ်လုံသားဈေးကွက်ကိုပေါင်းစပ်ညှိနှိုင်းမှုတွေလုပ်ပြီးဒီလူတွေကိုဒေသသစ်မှာနေသားကျသွားစေရေးဂျာမနီရဲ့ခိုင်ခိုင်မာမာဆောင်ရွက်ချက်မှလည်းအဓိကတွန်းအားဖြစ်ခဲ့ပါလေ
။နန်စင်းစုဟာဆိုရင်နော်ဝေနေမြေသစ်ရှာဖွေသူနဲ့လူသားချင်းစာနာမှုအကူအညီပေးသူဖရစ်ဂျော့နန်စင်းကိုခုံးပြူထားတာဖြစ်ပါတယ်။ဒုက္ခသည်တွေကိုကာကွယ်ရေးအတွက်ထူးချွန်ပြောင်မြောက်စွာဆွမ်းဆောင်ခဲ့ကြတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုချီးမြှင့်နေစုလည်းဖြစ်ပါတယ်။အခု2022ခုနှစ်အတွက်နန်စင်းစုချီးမြှင့်ခံရတဲ့ဂျာမနီဝန်ကြီးချုပ်ဟောင်းမာဂယ်နဲ့ဒေတာဆိုင်ရာစုရွေးချယ်ခံရသူတွေကိုတော့အောက်တိုဘာလ10ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျီနီဗာမှာအခမ်းအနားနဲ့ချီးမြှင့်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းမာဂယ်ကတော့ဒေါ်လာ3,000,000ကျပ်စုအတွက်ရွေးချယ်ခံရပြီးကျန်တဲ့ဒေတာဆိုင်ရာစုရွေးချယ်ခံရသူတွေကတော့ဒေါ်လာ5,000စီချီးမြှင့်ခံရမှာဖြစ်ပါတယ်ရှင်
။မတင်ထိုက်တင်ပြတော့ပါရှင်။ခုတော့စကိုင်းတိုင်းဖက်ကသတင်းကိုဆက်ရအောင်ပါ။စကိုင်းတိုင်းဒေသကြီးကလက်ရက်ကုန်းတွက်ဖက်အလဲတန်းစာတင်ကြောင်းကိုစစ်တပ်ကတိုက်ခိုက်ခဲ့တာသတင်းနှစ်ပတ်ကျော်ရှိလာပေမဲ့တေဆုံးခဲ့တဲ့ကျောင်းသားတွေရဲ့မိဘတွေကတော့အခုချိန်နှစ်သူတို့သားသမီးတွေပြန်လာအောင်မလားဆိုပြီးတော့မျှော်လင့်နေဆဲဖြစ်ကြောင်းတတရတန်ကျောင်းသားရဲ့မိဘတဦးက VOA ကိုပြောပါတယ်ကလေး6ရက်အပအဝင်အနည်းဆုံး12ဦးတိဆုံးခဲ့တဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကိုကဘာကြီးအနေနဲ့အပြစ်ပေးအရေးယူဖို့ကုလသမဂ္ဂအကြီးအကဲတွေကတောင်းဆိုထားသလိုတပတ် IWM နိုင်ငံတကာစုံစမ်းရေးအဖွဲ့ကလည်းဒီဖြစ်ရပ်ဟာစစ်ရာဇဝတ်မှုမြောက်နိုင်တဲ့အတွက်အထောက်အထားတွေစုဆောင်နေတယ်လို့ဆိုပါတယ်မှန်အင်ဂျင်နိုင်ကတင်ပြထားပါတယ
်စကိုင်းတိုင်းတပည့်ရင်းမြို့နယ်လက်ရက်ကုန်းကျေးရွာကတွဲဖက်အလဲတန်းစာတင်ကျောင်းကိုစက်တင်ဘာလ16ရက်နေ့မှာစစ်တပ်ကရဟတ်ရင်နှစ်စင်းနဲ့ဝေဟင်ကနေတနားကြီးကြောကြာပစ်ခတ်ခဲ့တဲ့အပြင်မြေပြင်ကနေလည်း၄ဘက်၄တန်ပိတ်ပြီးနိုင်ပေါင်းများစွာကြာအောင်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျက်မြင်တွေကပြောထားတာပါကလေး6ဦးအပါအဝင်လူပေါင်း12ဦးတေဆုံးခဲ့ပြီးဒဏ်ရာရသူအများအပြားရှိခဲ့ရမှာအခုလက်ရှိနောက်ဆုံးအခြေအနေသိရအောင်လက်ရက်ကုန်းစာတင်ကျောင်းက6နှစ်အရွယ်သုံးတန်းကျောင်းသားတဦးရဲ့ဖခင်ဆရာတိုက်ကို VOE ကဆက်သွယ်မေးမြန်းကြည့်ပါရစေ
။ဒီဖက်ဆေးပြတော်မူခံယူပြီးရောက်လာတဲ့ကလေးတယောက်ကြီးရဲ့သူကမျက်ခုံးကို5ချက်လောက်ချိန်ထားနေဗျာ။ဒီမထင်တာအပြေရတော့မှထက်ချုပ်တယ်သူကစခေါ်တော့မှတော့ရှင်ကြီးခေါ်တော့အပေါ်ကျောင်းသား10ယောက်ကို2ယောက်ကိုမုံကခေါ်သွားတယ်။ တယောက်ကိုအရေးပေါ်ပြရမယ်ဆိုပြီးတော့ရန်ကုန်ကိုပို့လိုက်တယ်ရန်ကုန်ကတကယ်တော့အချင်းတွေတော့ဆွေးရတဲ့အသာဆွေးပြရမှာလေခုဒီမျိုးပြန်ဘုံကတကယ်တော့အခုပြန်ရောက်ပြီးအဲ့ညာဖုံးမှာတော့ချစ်ချက်တော့ဆွေးတက်တယ်ရတယ်ပေါ့နော်ဒီလေတော့ပြောရောက်ရှိနေပြီ
သုံးနဲ့အရွယ်တားဖြစ်သူကတော့ကျောင်းနေရဲ့အုတ်တတိုင်းကိုတဝမ်းခွဲမောင်နှမရီနဲ့ကြော်လွှားပြီးအနီးအနားကျေးရွာအထိပြေးကြချိန်မှာစာသင်ခန်းတွေထဲမှာကြီးစံထိမှန်သိဆုံးနေတဲ့တငယ်ချင်းကျောင်းသူကျောင်းသားတချို့ရဲ့မြင်ကွင်းတွေကိုတွေးကြရတဲ့ကလေးတွေအနေနဲ့အဖြစ်ဆိုးတွေကိုမေ့ဖြောက်လို့မရတဲ့အခြေအနေကိုလည်းဆရာတိုက်ကအခုလိုပြောပြပါဗျာ။အ
ိုက်ဆက်တန်းတယောက်ကဒုမတိတက်တဲ့စာသင်ခန်းကရက်ဖန်တဲ့ကလေးမလေးကသူကြာဆုံးသွားတော့ဆိုတော့အနည်းငယ်ဒီစာထိမှန်ပြီးတော့ခနာကိုကိုအချိန်ကြီးစာမပြေတော့ဘူး။ဟောကြာဆုံးတဲ့ကလေးကအတူနဲ့အတန်းပေါ်ထိုင်တဲ့ကလေးမလေးကဒုမတိကတော့ခနာကိုကဟိုတကားကြီးကိုလွန်ထွက်သွားတာဆက်သားတယောက်ကအစ်မလေးနဲ့ကောက်ပြီးတော့သူ့လူလေးကိုပြီးဖြစ်တယ်ဟာအဲ့လိုပြောလာကြတယ်
။ဒရယာတိတ်မပြင်းထန်တဲ့ကလေးအကြီးအတွက်30ကျော်ရှိတယ်လို့လဲဆရာတိုက်ကဆိုပါတယ်။ဒီကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကစက်တင်ဘာလ22ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားရမှာတော့အရက်သားတွေကိုတိုက်ခိုက်တာမဟုတ်ဘဲ KIA အမိခံအကြမ်းဖက်တောင်းကျမ်းသူတွေနဲ့ဒေသခံ PDF တွေကိုပြန်ပြီးချိန်မုံတာဖြစ်ကြောင်းအခုလိုပြောလာပါတယ
် KIA အမိခံအကြမ်းဖက်တောင်းကျမ်းသူတွေကအဲ့မှာရှိတဲ့ရွာသူရွာသားတွေအကုန်လုံးကိုဖုံးကြောင်းခေါ်ပါတယ်ဖုံးကြောင်းအောက်ထပ်မှာနေခိုင်းတယ်ဖုံးကြောင်းအောက်ထပ်မှာနေခိုင်းပြီးလူသားတိုင်းတစ်ပွဲအုံပြုပြီးတော့ကြာသူတို့ဒါတပ်ကိုဝိုင်းဝန်းပစ်ခတ်ခဲ့တာဖြစ်တယ်ဝိုင်းဝန်းပစ်ခတ်တဲ့အချိန်မှာကျွန်တော်တို့အနေနဲ့လည်းဒီနေရာကိုပစ်ခတ်ခဲ့ရတယ်ရှိတယ
်တကယ်တမ်းဖြစ်စဉ်မှာဘေးအဖွဲနဲ့မှအပြန်အလှန်ပြစ်ခတ်တာမရှိဘဲစစ်တပ်ကဒရက်ဆက်ပြစ်ခတ်ခဲ့တာဖြစ်တယ်လို့ဒေသခံတွေရဲ့အမြင်မှလည်းဆရာနာတိန်းနာကိုမလိုလားသူတွေကိုကြောင်ရွံ့အောင်နဲ့ဒုက္ခရောက်စေလိုတဲ့ရည်ရွယ်ချက်စစ်ကောင်စီမှထင်ထင်ရှားရှားရှိနေတယ်လို့ဆရာတိုက်ကပြောပါတယ
်။ဘယ်လိုပြောအောင်လဲ။အရက်လိုပြောရင်တော့ဒါကကလန်တရင်ပေးမှုပေါ့ရ။ကလန်ကတရင်ပေးမှုပေါ့။ဆွာတွေကဒီကဆွာလာတဲ့ဥတရင်ပေးမှုပေါ့။ဒီစာတင်ကြောင်းကိုဒုက္ခရောက်အောင်ခေးယူပါလိမ့်။အောင်မလေးတို့ခါကြောင်အပေါ်လုံးပြင်ကြရဖြစ်ပြီးတော့ဒီမြင့်မြတ်ချက်ဒီပြည်လေတော့မယ်ဆိုတဲ့အနေနဲ့အစားချေတဲ့ဘုံမျိုးလောက်သွားတာကရရရရပြောတာရတယ်ဒီလိုစက်ပေါင်းပြီးတရင်သေးဆိုတဲ့ဒီပေါ်ကအဲ့ဒီဒီကစက်တဲ့ဒီပြည်မျိုးတတ်တက်ထားပြီးတိုင်လိုက်တာပေါ့ဒါပြည်ရမှာဒါမှမရှိတဲ့နေရာကြီးစက်တဲ့ရရရဒုက္ခရောက်အောင်လုပ်တော့တာပေါ့
စက်တင်ဘာလ26ရက်နေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးယာယီမဟာမင်းကြီးနာဒါအယ်နာရှစ်ရဲ့မြန်မာနိုင်ငံအစီရင်ခံစာမှာလည်းမြန်မာစစ်တပ်ရဲ့နိုင်ငံတော်ထိုးစစ်ဆင်မှုတွေကိုကြည့်ရင်သူတို့ကိုစန့်ကျင်တိုက်ခိုက်သူတွေကိုပြစ်မှတ်ထားရုံနဲ့မဟုတ်ဘဲဆရာနာသိမ်းစန့်ကျင်လှုပ်ရှားတဲ့အဖွဲ့အစည်းတွေကိုထောက်ခံတယ်လို့ယူဆတဲ့အတိုင်းဝိုင်းမှန်သမျှကိုပါရည်ရွယ်ပြီးပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောသွားပါတယ်တစ်ဆက်တည်းပဲလက်ရက်ကုံစာတင်ကြောင်းတိုက်ခိုက်မှုဖြစ်စဉ်ကိုလည်းအခုလိုထည့်သွင်းပြောကြားသွားပါတယ
်။ In another airstrike in Letchetkone village in
Sagai Tain Data ji လက်ရက်ကုံချေရွာက September 16ရက်နောက်ထပ်၄ကြောင်းတိုက်ခိုက်မှုဖြစ်စဉ်မှာစစ်တပ်ဟာစာတင်ကြောင်းနဲ့အနာကဖုံးကြီးကြောင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးအဲ့ဒီမှာအနည်းဆုံးကလေး6ဦးလောက်တေဆုံးရသလိုဆရာဆရာမတွေအပါအဝင်ကလေးအများပြားတဲ့ဒဏ်ရာတွေရခဲ့ကြပါတယ်။ကလေး9ယောက်နဲ့ဆရာ2ယောက်အပါအဝင်တရားရသူ7ယောက်ကိုတော့စစ်တပ်ကခေါ်သွားတာဖြစ်ပြီးသူတို့ဟာဂုရီပျောက်ဆုံးနေစေပဲလို့မျက်မြင်တွေကပြောပါတယ
်စက်တင်ဘာလ26ရက်နေ့ကထုတ်ပြန်တဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရအဖွဲ့ရဲ့ကြေညာချက်မှာနိုင်ငံတကာစစ်ဥပဒေအရအရက်သားတွေပေါ်အလွန်ကျွံတိုက်ခိုက်မှုမလုံနိုင်အောင်တားမြစ်ထားပြီးဒီတားမြစ်ချက်ကိုကျူးလွန်ရင်စစ်ရာဇဝတ်မှုဒါမှမဟုတ်လူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုဖြစ်အပြစ်ပေးအရေးယူနိုင်ကြောင်းဖော်ပြထားပါတယ်ဒါကြောင့်လက်ရက်ကုံစာတင်ချောင်းကိုမြန်မာစစ်တပ်ကဝေဟင်ကနေရောမြေပြင်ကနေပါတိုက်ခိုက်မှုကိုစစ်ရာဇဝတ်မှုကျူးလွန်မှုဖြစ်နိုင်တဲ့အထောက်အထားတွေဖြစ်စုဆောင်းနေတယ်လို့လည်း WIWM ကဆိုပါတယ်မြန်မာစစ်တပ်အနေနဲ့စစ်ဖက်ဆိုင်ရာနီလန်ဥပဒေတွေကိုလိုက်နာတာဝန်ယူခြင်းမရှိဘဲစာတင်ချောင်းတစ်ချောင်းအပေါ်အလွန်ကျွံအင်အားသုံးတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုကဘာကြီးအနေနဲ့ဝိုင်းဝန်းအရေးယူကြဖို့လေဂျနီဗာလူခွင့်ရေးကောင်စီညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တอมအန်ဒရူးစ်ကစက်တင်ဘာလ20ရက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It is incredibly important for the world to know It is incredibly important for the world to give a damn
ဒီဖြစ်ရပ်ကိုကဘာကြီးပြည်ဖို့အလွန်ရေးကြီးပါတယ်ဒီကျူးလွန်မှုတွေကိုပြစ်ပေးကြဖို့ကဘာကြီးအတွက်အလွန်အင်မတန်ကိုရေးကြီးပါတယ်မြန်မာပြည်သူတွေအပေါ်ပြက်ကွက်မှုတွေကိုရပ်တန့်ပြီးကဘာနိုင်ငံတွေအနေနဲ့လက်တွေ့အရေးယူဆောင်ရွက်ပေးကြဖို့အလွန်ရေးကြီးပါတယ်ပြောမပြနိုင်လောက်အောင်ခံစားနေရတဲ့တန်းပေါင်းများစွာသောလူတွေရဲ့အသက်ကိုကယ်တင်နိုင်တဲ့ကောင်းမွန်တဲ့ကဘာဖြစ်လာဖို့သူတို့လှုပ်ပေးနိုင်ပါတယ်
လက်ရှိမှာတော့လက်ရက်ကုံစာတင်ចောင်းကိုစစ်တပ်ကတိုက်ခိုက်မှုတွင်သေဆုံးခဲ့တဲ့ចောင်းသူចောင်းသားတွေရဲ့မိဘတွေကတော့သူတို့ကလေးတွေပြန်လာမလားဆိုတာကိုမျှော်လင့်နေကြဆဲဖြစ်တယ်လို့ဆရာတိုက်ကပြောပါတယ
်။ဒါပြောတဲ့မိဘတွေကခုချိန်ကြီးပေါ်လာဒီဖြစ်စဉ်မျိုးခုချိန်ကြီးလက်မခံနိုင်ဘူး။ကိုသားသမီးတွေချင်းပြန်လာမလို့ဆိုတဲ့စိတ်နဲ့ညှော်နေကြပါဘောကောင်က။ကိုသားသမီးမှာကိုညင်းသေဆုံးနေသူကမသိကြရတော့ကနဒိုလည်းမပြီးတော့အပိုင်းဆက်လည်းမပြီးသေးတော့အကုန်လုံးလက်ဆက်လက်ပြတ်ဆောက်ပြီးအကုန်ကောက်ဝတ်တင်တော့တာဒီကိစ္စကလည်းမခံနိုင်ပါဘူးလေကပြောကြတော့ပေါ့
လက်ရက်ကုံတွဲဖက်ဆက်တင်ကြောင်းကိုစစ်တပ်ကတိုက်ခိုက်ခဲ့တာတရင်နှစ်ပတ်ကျော်ရှိလာပေမဲ့တေဆုံးခဲ့တဲ့ចောင်းသားတွေကမိဘတွေကအခုချိန်ထိចောင်းသားတွေပြန်လာအောင်မလားဆိုတာမျှော်လင့်နေဆဲဖြစ်ကြောင်းမတ်အင်ဂျင်နိုင်ကမေးမြန်းတင်ပြတော်တာပါရှင်ခုတော့မလေးရှားဖက်ကတရင်ဖက်ဆက်ရအောင်ပါထိုင်းနိုင်ငံကတစင်မလေးရှားနိုင်ငံကိုတွားရောက်မဲ့မြန်မာ20ဦးကိုထိုင်းအာဏာပိုင်တွေကအော်တိုဘားလ3ရက်နေ့ကချွန်ဖော်ခရိုင်ထဲမှာဖမ်းမိခဲ့တယ်လို့အစိုးရယူနီဖောင်းတွေဝတ်ဆင်ပြီးတော့ခိုးဝင်လာတဲ့မြန်မာ4ဦးကိုလည်းထိုင်းနယ်ခြားစောင့်တပ်ကရှင်းအောင်မြို့မှာဖမ်းဆီးခဲ့ပါတယ်အခုရက်ပိုင်းအတွင်းဖမ်းမိတဲ့အထောက်ထားမဲ့မြန်မာတွေ300လောက်ရှိပြီလို့အလုတ်သမားရေးဆောင်ဝင်နေသူတွေကပြောပါတယ်။မအေးမတင်ပြပို့ထားပါတယ်
။ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံတဲကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုအခုရက်ပိုင်းအတွင်းဇက်တိုက်ဖမ်းမိနေတာပါ။အော်တိုဘားလ3ရက်နေ့ကတော့အသက်3နှစ်နဲ့6နှစ်အရွယ်ကလေး2ဦးအပါအဝင်မြန်မာ21ဦးကိုဖမ်းမိခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုတ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျ
။ဒီမလေးကိုတော့မဲ့အဲ့အလုပ်မြန်မာကျောင်းဝင်မြန်မာအလုံး21ရောက်ပြောရဆမ်းမိရလေကလေးလေးပါတယ်။ဆမ်းမိတဲ့နေရာကျွန်တော်တို့တန်းတောင်မှချုံဖုံပေါ့။တဝီမျိုးနဲ့အပိုင်းမှာဆမ်းမိတာ။အမျိုးသားက7ရောက်အမျိုးသမီးက9ရောက်။အဲသူတို့နဲ့အတူပါလာတဲ့ကလေးရယ်2ရောက်ပါလာတော့။အဲ့တော့အဲ့ဒါအထာမိတော့။သူတို့ကဘယ်လာလဲဆိုသူတို့ကတော့ဟိုအခုမာကျန်းတွေတစ်ပြင်းဒီမလေးနယ်စပ်ကိုတွားမယ်အဲဒီကမှတစ်ပြင်းပေါ့နော်ငါပြောရဲဟိုဆက်သွားဖို့မလေးတွေကိုဆက်ပြီးတော့မှာဟိုတက်လောက်တယ်ဆိုမှလမ်းမှာအဲဒီချုံပေါင်းမှာတွားပြီးတော့မိရဟိုပြောရရင်သူတို့စောင့်နေတော့ပေါ့နော်ပွဲစားတော့ပေါ့မျိုးစောင့်နေတော့အချိန်မှာပေါ့သူရက်ွက်နဲ့ဟိုအန္တရာယ်နဲ့လို့ပြီးတော့လေရက်ွက်မှာစီးနေအန္တရာယ်နဲ့လာဖမ်းလို့မိရ
သူတို့တွေဟာမြန်မာနိုင်ငံချင်းပြည်နယ်ကနေလာကြသူတွေဖြစ်ပြီးရေလန်းကနေထိုင်းနိုင်ငံကိုရောက်လာကြသူတွေဖြစ်တယ်လို့လဲဆိုပါရယ်အော်တိုဘာလ4ရက်နေ့မှာတော့ရနောင်းပြည်နယ်ထဲမှာထိုင်းအစိုးရဌာနဆိုင်ရာယူနီဖောင်းတွေဝတ်ဆင်ထားတဲ့တရားမဝင်မြန်မာတွေကိုရနောင်းခရိုင်အခြေစိုက်အမှတ်25ချင်းမြန်တရင်အထူးတပ်ဖွဲ့ကဖမ်းမိခဲ့တယ်လို့လဲဦးမင်းဦးကပြောပြပါရယ
်နီလန်းပေါင်းတို့တုံးပြီးတော့ဝင်နေတာပဲပြောမှာဆိုလို့ရှိရင်အဲဒီမြန်မာနိုင်ငံသားအလုံးပေါင်းဟိုပေါ့အမျိုးသားနှုတ်ဆိုပြီးတော့ပေါ့အဲ့တော့ရင်မောင်းတဲ့သူပေါ့အဲ့ဒါမိတာသူတို့ကအစိုးရယူနီဖောင်းတွေပေးဝတ်ပြီးတော့ခေါ်တာပေါ့ပထမဖမ်းမိတာတော့3ယောက်ပြ3ယောက်မှမအဲ့ဒီခုနကနောက်တစ်ယောက်ကတော့တခါဟိုနောက်တစ်ထပ်ပြီးတော့ထပ်ဖမ်းမိအောင်နောက်မှ4ယောက်မိတာသူကဒဝေဘက်ကလာလို့ပြောတယ
်အခုဆိုရင်ဒီရက်ပိုင်းမှာပဲပြည်နယ်လိုက်အထောက်ထားမဲ့မြန်မာတွေကိုဖမ်းမိတာဟာလူ300ဝန်းကျင်လောက်ရှိတယ်လို့လည်းအလုတ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်အော်တိုဘာလထဲမှာတော့အစုလိုက်အပြုံလိုက်မြန်မာတွေဖမ်းမိတာ3ချိန်ခန့်ဖမ်းမိခဲ့ပြီးစက်တင်ဘာလထဲမှာတော့အစုဝေးနဲ့ဖမ်းမိတာ17ချိန်လောက်ရှိတယ်လို့လဲဆိုပါရယ်2022ခုနှစ်ထဲမှာတော့အထောက်ထားမဲ့မြန်မာတွေကိုဖမ်းမိတာဟာတောင်းခဏလောက်ရှိတယ်လို့လဲအလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောဆိုခဲ့ပါရယ်ရှင
်မအေးမတင်ပြပို့သွားတာပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာမို့စောင့်မျှော်ကြည့်ရှုနားဆင်ပါရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရာသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ်
Tancom 6 တို့လို Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ရဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ5ရက်ပုံနှုန်းနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3040 50နဲ့လိုင်းလာမီတာ190ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြင့်ကွင်းကျဲမဆုကဘာသလွားခီသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အဲ့ဒီလိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမှုရင်းအပေါ်မပြတ်ဦးကျော်စန္ဒကကောင်းတို့တင်ပြထားတာကိုရှုစားနာစင်ပါရှင်
။ This regime changeThe only solution for ensuring peace in Myanmar. Myanmar နိုင်ငံညီညာရေးအတွက်အစိုးရအပြောင်းအလဲဟာတခုထီသောအဖြေလားဆိုရဲခေါင်းစဉ်နဲ့တီလိုတာမာရာနီရှာရူလာတာရေးတဲ့သုံးသပ်ချက်ကို Eurasia Review မှာဖတ်ရပါတယ်။စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေတိုက်ပွဲပြင်းထန်လာနေချိန်စစ်တပ်ဘက်မှယုံကြည်မှုကျဆင်းနေပြီး NUG နဲ့ EAO တို့ဘက်မှတော့အင်အားကောင်းလာနေတယ်လို့ဆိုပါတယ်။ဒီကောက်ခံအစိုးရကိုဖြုတ်ချအာဏာသိမ်းလိုက်တာဟာစစ်တပ်အနေနဲ့မြန်မာသမိုင်းလမ်းကြောင်းကိုပြောင်းလဲလိုက်တာဖြစ်ပါတယ်။ NLD 2017မှာအစိုးရရဲ့ပါဝင်လာခြင်းကစပြီးစစ်တပ်တရားအုပ်ချုပ်မှုအစားအာဏာခွဲယူရေးစနစ်ကိုကျင့်သုံးလာခဲ့တယ်။ဒီစနစ်အတွင်းမှာပဲအကန့်အသတ်နဲ့ဒီမိုကရေစီဖြစ်စဉ်ကိုစတင်နေခဲ့တာအခုတော့စစ်ကောင်စီကခြေဖြတ်လိုက်ပြီလို့ဆိုထားပါတယ်။ဒါပေမဲ့စစ်ကောင်စီဟာပြင်းထန်တဲ့ဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရပြီးအတိုက်ခံ NUG အစိုးရဆိုတာပေါ်ပေါက်လာခဲ့ပါတယ်။အခုခါဥရောပသမဂ္ဂအာဆီယံတို့ကမြန်မာအနာဂတ်မှာ NUG ရဲ့အခန့်ကဏ္ဍကိုအလေးနဲ့ထားလာနေကြတယ်လို့လည်းဆိုပါတယ်။စစ်ကောင်စီကတော့သံတမန်ရေးနိုင်ငံရေးစစ်ရေးဘက်ပေါင်းစုံမှစိုးရိမ်ပွဲရှုံ့နိမ့်မှုတွေနဲ့ရင်ဆိုင်နေကြတယ်။ဒါပေမဲ့သူတို့ကတော့အမှန်တရားကိုလက်ခံမှာမဟုတ်ဘူး။တိုင်းပြည်ဟာ fail state ကြာရှုံ့နိုင်ငံပဲဖြစ်ဖြစ်အပေကနိုင်ငံပဲဖြစ်ဖြစ်သူတို့ကယူမဆိုင်ဘူးလို့ဆိုထားပါတယ်။ဒီသားရင်းမှာတော့ရိုဟင်ဂျာကိစ္စအလို့ပြဿနာတွေကလည်းရှိနေတာအခုဆိုစစ်ကောင်စီကဘင်္ဂလားဒေ့ရှ်နယ်စပ်မှာရန်ဆောင်မှုတွေလည်းလုပ်နေပါပြီ။အာဆီယံစကားကိုလည်းလုံးဝနားမထောင်ဘူး။ဒီမိုကရေစီအစိုးရပေါ်ထွန်းရေးအတွက်နောက်ထပ် PR တွေပေးရမယ်။ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ရမယ်။2020ရွေးကောက်ပွဲရလဒ်ကိုအသီးမှတ်ပြုရမယ်။တရုတ်နဲ့အိန္ဒိယတို့ကစစ်ကောင်စီကို PR ပေးရမယ်။ဒေသတည်ငြိမ်ရေးကမ္ဘာတည်ငြိမ်ရေးအတွက်အနောက်နိုင်ငံတွေကလည်းပုံမပြင်းထန်တဲ့ဖိအားပေးဖို့လိုအပ်နေပြီလို့យေတာထားပါခင်ဗျာ Intensifying maximum pressure on Myanmar military for regime change အစိုးရအပြောင်းလဲဖြစ်ဖို့အတွက်မြန်မာစစ်တပ်ပေါ်အစွမ်းကုန်ဖိအားပေးရေးဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကို Eurasia Review မှာပဲ Harun Rashid ကလည်းយေတာထားပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွေးခွင့်မရရင်မြန်မာနိုင်ငံကိုပြန်မသွားရဘူးလို့အတွင်းမှုကြိုရဲ့အထုကူတဲ့နိုလင်းဟေစာကဆွထားပါရက်ကုလသမဂ္ဂဥရောပသမဂ္ဂအမေရိကန်ပြည်ထောင်စုစားတဲ့နိုင်ငံတွေကဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးရုံးတင်နေတဲ့ကိစ္စမှာကန့်ကွက်ရှုတ်ချနေပေမဲ့နှုတ်ဆက်နေတဲ့နိုင်ငံတွေလည်းအများအပြားရှိနေပါသေးတယ်။ကမ္ဘာတစ်လျှောက်ဒီမိုကရေစီနိုင်ငံတွေကုလသမဂ္ဂလိုအဖွဲ့အစည်းတွေကမြန်မာပြည်သူတွေရဲ့အခွင့်အရေးကိုလေးစားလိုက်နိုင်လာအောင်စစ်ကောင်စီကိုဖိအားပေးဖို့လိုအပ်တယ်။စစ်အစိုးရရဲ့ဒီမိုကရေစီနဲ့လူခွင့်ရေးပေါ်မထေမဲ့မြင်ပြုနေမှုကိုခွင့်လွှတ်မထားသင့်ဘူးလို့ဆိုထားပါဗျ။ဒီမိုကရေစီဆိုတာမြန်မာနိုင်ငံမှာပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုမှာပဲဖြစ်ဖြစ်အလိုအလျောက်ရရှိလာတာမဟုတ်ဘူး။အမေရိကန်ပြည်ထောင်စုကိုကြည့်မယ်ဆိုရင်လည်းလူရဲ့တဝက်လောက်ရှိတဲ့လူတွေကိုလိင်အရအသားအရောင်အရခွဲခြားပြီးတော့မဲပေးခွင့်မပေးဘဲထားခဲ့တာအကြကြီးဖြစ်တယ်။မဟာတမဂန္ဒီရဲ့အကြမ်းဖက်ဆန့်ကျင်ရေးကိုဒေါအောင်ဆန်းစုကြည်လိုပဲကျင့်သုံးခဲ့တဲ့ဒေါက်တာမာတင်လူသာကင်းစကားနဲ့ပြောရင် injustice anywhere is a threat to justice everywhere ဒီနေရာမှာတရားမမျှတမှုဖြစ်နေခြင်းဟာနေရာတကားမှာတရားမျှတမှုကိုချင်းချောက်နေတာဖြစ်တယ်လို့ရေးသားအဆုံးသတ်ထားပါခင်ဗျာ Why Myanmar military won't be able to survive in the long run မြန်မာစစ်တပ်ဘာကြောင့်ရေရှည်မရတည်နိုင်ဘူးလဲဆိုတဲ့အကြောင်းစဉ်က Sufyan Siddiq ရေးတဲ့သုံးသပ်ချက်ကိုတော့Eurasia Review မှာဖတ်ရပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခြင်းငါစလို့အခုအချိန်ထိ PDF ခေါ်လက်နက်ကင်အင်အားစုပေါင်း100ကျော်ပေါက်လာခဲ့ပြီးစစ်ကောင်စီဟာ ပြည်တွင်းနိုင်ငံရေးဖိအားနဲ့ရင်ဆိုင်နေရသလိုပြည်ပဒဏ်ခပိတ်ဆို့မှုတွေကြောင့်လည်းစီးပွားရေးပုံမှန်အခြေအနေပြည့်ဝင်းသွားပြီလို့ဆိုပါရယ်ပေါ်ကျော်သွားတဲ့တယံဇရတွေကိုလည်းအကန့်အသတ်တွေကြောင့်အဆုံးမပြုနိုင်ဘူးလို့ဆိုထားပါရယ်စစ်ကောင်စီအကူရဲရုရှားဟာယူကရိန်းစစ်ကြောင့်ပြဿနာတက်နေရသလိုတရုတ်ဟာလည်းတိုင်ဝမ်ပြဿနာကြောင့်အလုံးစုံနေပါရယ်တဲ့ဒါကြောင့်ဒီနှစ်နိုင်ငံကိုလုံးဝအားထားနေရင်တော့စစ်ကောင်စီမရကြပြီလိမ့်မယ်လို့ဆိုပါတယ်စစ်ကောင်စီကဘယ်ပေါင်းစုမှဖိအားတွေနဲ့ရင်ဆိုင်နေရပေမဲ့အခုလောလောဆယ်မှာတော့သူ့ကိုဖြုတ်ချလို့ရနိုင်မှာမဟုတ်သေးပါဘူးဒါပေမဲ့ဒီနေ့တော့ကြဆုမှာပဲဖြစ်တယ်စစ်တပ်ဟာဒီနေ့ထက်ဒီနေ့အဆုံးတွေနဲ့သာရင်ဆိုင်နေရတယ်ရခိုင်ဘက်ကအခြေအနေကိုကြည့်မယ်ဆိုရင်အတင်းဆုံးမခံနိုင်တဲ့အခြေအနေဖြစ်နေတယ်အင်းဒီချင်းတွေကိုရိုက်ခတ်သွားပြီးဒေသတွင်းတည်ငြိမ်မှုကိုထိပါလာပြီးဆိုရင်တော့ဒါဟာစစ်ကောင်စီအတွက်အင်မတန်ဆိုးရင်စရာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒကအကောင့်လို့တင်ပြသွားတော့ပါရှင်။ခုတော့ဖြစ်ခဲ့တဲ့ရပ်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းတိုလေးတွေကိုပြောပြပေးချင်ပါတယ်။ဘရစ်တိန်ဘုရင်ချားလ်စ်နဲ့မိဖုရားစကော့လန်ကိုပထမဆုံးတော်ဝင်ခီးစီမှာတွားရောက်ခဲ့ပါတယ်။အမေဆုံတစ်တော်ဒေတာအဝေးပြေးလက်မကြီးမြစ်ကူးတရာကြိုးကြလို့ကားတွေရေးတဲ့ကြာကုန်ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေကိုတော့မအေးသနာကျော်ကစူးစီးတင်ပြထားပါရရှင
်ဘရစ်ဆာဗီယန်ချားစတန်ဘီဘီယာကမလာတို့စကော့တလန်ဒေသခံတွေနဲ့အောက်တိုဘာလ3ရက်နေ့ကတွေ့ဆုံနှုတ်ဆက်နေကြတာပါဗြိတိန်နိုင်ငံမှာမဲရော့ဖြစ်သူဘီယင်မာကြီးအလစ်ဇဘက်ဆုံးပါသွားပြီးတဲ့နောက်နန်တက်လာတဲ့ဒုတိယမြောက်ချားစ်ဘီယင်ကမိခင်ရဲ့ဇာပနာပြီးနောက်ပထမဆုံးအကြိမ်တော်ဝင်ခီးဖြစ်နေစကော့တလန်တွေကိုအော်တိုဘာလ3ရက်နေ့ကသွားရောက်တာဖြစ်ပါတ
ယ်။ It's my pleasure to give you a haircut free. Oh. I have a barber shop here.
သူ့ကိုကြိုနေတဲ့လူတွေနဲ့နှုတ်ဆက်တော့လူအုပ်ထဲကစံသားဆိုင်ပိုင်ရှင်ကဒီရင်အခမဲ့ညက်ပေးဖို့ဖိတ်ကြတော့နောက်တစ်ခေါက်လာရင်ညက်ပါမယ်လို့ Charles Bean ကပြန်ပြောခဲ့တာပါ။နောက်တော့ Scotland ဝန်ကြီးချုပ် Nicola Sturgeon အပါအဝင် Scotland ရဲ့အုပ်ချုပ်ရေးပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ Five Sins ကဒန်ဖလန်မြို့ကို Scotland ရဲ့အထမမြောက်မြို့ကြီးဖြစ်တဲ့တရားဝင်တင်မြှောက်မှုတွေဘီရင်ကြီးနဲ့မိဖုရားလာရောက်သွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကို18ရာစုကအုပ်ချုပ်သွားတဲ့ပထမမြောက်ချားစ်ဘီယင်ကတော့အဲ့ဒန်ဖလန်မြို့မှာမွေးဖွားခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းတောင်တန်းဒေသဖြစ်တဲ့ဟီမာချာပရာဒက်စ်ပြည်နယ်ဒရမ်ရှာလာမြို့မှာတိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမာတရားဝဲကျင်းပနေပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်တော်ကြီးဒလိုင်လာမာရဲ့တရားဝဲကထိုင်ဝမ်ကဗုဒ္ဓဘာသာဝင်တွေအတွက်အော်ရဘာလာ3ရက်နေ့တနင်္လာနေ့မှာစတင်ဟောပြောတာဖြစ်ပြီးတော့3ရက်ကြာဗုဒ္ဓတရားတော်တွေကိုသင်ပြပေးမှာပါပထမအဆုံးနေ့မှာအိန္ဒိယကဗုဒ္ဓအတွေးခေါ်ပညာရှင်ဓမ္မဂါဒီရဲ့မှန်ကန်တဲ့သိမြင်မှုသုံးသပ်ချက်အခန်းနှစ်ကိုဟောကြားပေးသွားပါတယ်ဆုကလခန်ဖုန်တော်ကြီးကြောင့်မှာထိုင်ဝမ်ကဖုန်ကြီးတီလာရှင်နဲ့ထိုင်ဝမ်ကနိုင်ငံသားသားအပေါင်းရိုးရိုးလူစုစုပေါင်း400လောက်တက်ရောက်ပါတယ်
Very important. It's a blessing to hear what the Dalai
Lama. Dalai Lama ကိုကိုးကွယ်တဲ့ Cindy Travis ကအမေရိကန်ပြည်အောင်စုကဖြစ်ပြီးတော့ Dalai Lama တရားဝဲမှာအခုလိုနားထောင်ဝင်ရတာသူအမတန်မှကုသိုလ်ထူးလို့ပါလို့ပြောပါရဲ့။ဖုန်တော်ကြီး Dalai Lama ဟာတရုတ်အစိုးရအုပ်ချုပ်မှုကိုဆန့်ကျင်ပြီးတော့အုံကျွမ်းမှုဖြစ်တဲ့တိဘက်ဒေသ Lhasa မြို့တော်ကနေအုံကျွမ်းမှုပြီး1959ခုနှစ်မှာအိန္ဒိယနိုင်ငံမှာလာရောက်ခေလုံသတင်းသုံးနေတာဖြစ်ပါရဲ့။အခုဒီလေသူကတိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ကြိုးပမ်းနေပါတယ်အရန်တပ်သားတွေစစ်မြေပြင်အတွက်လေ့ကျင့်နေကြတာပါရုရှားမှာအသစ်ခတ်လိုက်တဲ့အရန်တပ်ဖွဲ့တွေကိုစစ်တပ်နှန်းတွေပေးနေပြီလို့စက်တင်ဘာလကရုရှားကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်ယူကရိန်းနိုင်ငံထိုးစစ်မှာတွားရောက်တိုက်ခိုက်ဖို့အရန်တပ်သားထောင်တောင်းချီခေါ်ယူမယ်လို့ရုရှားသမ္မတပူတင်စက်တင်ဘာလ22ရက်နေ့ကပြောလိုက်ပြီးတဲ့နောက်စစ်မတိုက်ချင်လို့နိုင်ငံပြင်ပကိုထွက်ခွာနေသူတွေအများအပြားရှိတယ်လို့ကျန်တဲ့စစ်ထဲရောက်လာတဲ့သူတွေကတော့ရပိုင်းအတွင်းမှာပဲစစ်မြေပြင်အတွက်ပြင်ဆင်လေ့ကျင့်နေကြရပါတယ်ရုရှားနိုင်ငံ Rostov ဒေသလေ့ကျင့်ရေးမြေပြင်မှာတပ်သားအစ်တတွေကိုသူတို့အတွက်ပေးထားတဲ့လက်နက်တွေနဲ့အတူစစ်မြေပြင်မှာလှုပ်ရှားနေပြစ်ခတ်နေတွေတင်ပေးနေပါတယ်လန်ဒန်ကပြစ်ခတ်နေဆစ်လက်နဲ့အထူးပြုလက်နဲ့များဂိုင်းတွေထိမ့်သိမ်းကြီးတွေအားလုံးကိုတင်ယူကြရပါတယ်။ စစ်တပ်နဲ့မှာပြစ်ခတ်မှုဆွေးရင်မြင့်တက်ဖို့ပြင်စစ်မြေပြင်မှာယုံကြည်မှုနဲ့စွမ်းဆောင်နိုင်မှုပါလေ့ကျင့်တင် जा ပေးနေတယ်လို့ဆိုပါတယ်ယူကရိန်းနဲ့ကျူးကျော်စစ်ထိုးတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့အရန်တပ်သားတွေခေါ်ယူပြီးတော့ယူကရိန်းမှာတိုက်ခိုက်ဖို့အမိန့်ပေးခဲ့တာပါဘရာဇီးလ်နိုင်ငံမြောက်ပိုင်းအမေဇုန်သစ်တောဒေသမှာမြေကုတ္တရာတစ်စင်စက်တင်ဘာလ28ကကြိုးကြလို့ကားတွေရေထဲပြုတ်ကျပြီးတော့တေဆုံးဒဏ်ရာရမှုတွေရှိခဲ့တာပါ Amazon Dash ပြည်နယ်မြို့တော်မနောက်ပြည်နယ်မိုင်60လောက်အကွာကာရီယိုမျိုးကအဝေးပြေးလက်မှ319မှာဖြစ်တာပါဒီထိခိုက်မှုကြောင့်လူ4ဦးသေဆုံးပြီးတော့လူ15ဦးပျောက်ဆုံးနေစေဖြစ်ပါတယ်ကားတွေတရားပေါ်ကဖြတ်နေချိန်တရားကျိုးကြတာဖြစ်ပြီးတော့လူ14ဦးလည်းဒဏ်ရာရသွားပါတယ်တရားမကျိုးခင်တည်းကတရားမှာအကြောင်းပေါ်နေလို့ရင်းကြောပိတ်ဆို့မှုတွေဖြစ်နေတယ်လို့မျက်မြင်တွေကပြောပါတယ်အဲ့ဒီကလေးကကားတွေတစ်စီးပြီးမှတစ်စီးရက်ချီသွားစနစ်နဲ့မောင်းနေခဲ့ရတာပါအခုတော့မြစ်ဖြတ်ကူဖို့လှေလေးတွေအသုံးပြုနေကြပြီးတော့အဲ့နေရာဒေသကိုတက်နိုင်ရှောင်သွားကြဖို့တတိပေးထားပါတယ်မျိုးပြည်ကရောအသွင်ပြင်ရောထပ်တူကြတဲ့မြင်းကလေးကိုသူ့မျိုးသူမြင်းကောင်နဲ့အတူဆန်ဒီယေဂိုတရိတ်ဆန်ရုံမှာတွေ့ရတာပါမျိုးရုံးပြောက်ွယ်နေတဲ့မြင်းရိုင်းမျိုးတစ်မျိုးကိုလွန်ခဲ့တဲ့40နှစ်ကခဲထားတဲ့မျိုးပီဇာကနေပြီးတော့ပုံတူမျိုးပွားနည်းပညာနဲ့2020ခုနှစ်မှာမွေးထုတ်လိုက်တာပါရှာဝါစကီမြေရိုင်းမျိုးစားဖြစ်ပြီးတော့သူ့ကိုခတ်လို့နာမည်ပေးထားပါတယ်သူ့မျိုးတို့မြေရိုင်းတွေရဲ့အပြုအမူတွေကိုသင်ယူဖို့အတွက်သူ့နဲ့မျိုးရိုးတူတဲ့မြင်းမလေးဟာလီနဲ့အတူတူထားပေးထားပါတယ်သူ3-4နှစ်သားလောက်ရောက်ပြီးတော့အရွယ်ရောက်ရင်တော့မျိုးပီဇာကွဲပြားမှုရှိတဲ့နောက်ထပ်မျိုးဆက်တွေသူ့မွေးထုတ်ပေးနိုင်ဖို့ပညာရှင်တွေကမျှော်လင့်ထားပါတယ်ပြုံးတဲ့မွန်ဂိုလီးယားဒေသတို့မှာကြက်စားကျင်လေတဲ့ရှာဝါစကီမြေရိုင်းမျိုးကတဘာဝမှာကွယ်ပြောက်သွားပြီးတဲ့နောက်မှာကဘာနဲ့တရိတ်ဆန်ရုံတွေမှာသူတို့ကိုမျိုးဆက်မပြတ်သွားအောင်လို့ထိန်းသိမ်းမွေးမြူထားတာဖြစ်ပါတယ်။နောက်ပြီးတော့သူတို့ရဲ့မွေးထာနေမှာပြန်ပြီးတော့ရှင်သန်မှုရှိဖို့သူတို့မွေးရဲ့တောတောင်နေစီကိုပြန်ပို့ပေးထားပါတယ်။ Aviation လေကုန်ပြီးတော့ Yes ဆွေးဆွေးတဲ့အံဒီလီရင်လေးကိုတော့ Alice လို့နာမည်ပေးထားပြီးတော့စက်တင်ဘာလ28ရက်နေ့မနေ့9:10မိနစ်မှာစတင်ပြီးတော့ပြန်တမ်းပါတယ်ဒီလီရင်လေးကလေထဲမှာ10မိနစ်ကြာပြန်တမ်းပြီးတော့အမြင့်ပေ3500အမြင့်နှုန်း1,182မိုင်ရအောင်လို့ပြန်တမ်းခဲ့ပါတယ်ဒီလီရင်ကပထမအဆုံးလျှက်စစ်ဆွဲရင်တုံးလေးမြန်ဖြစ်ပြီးတော့ဝါရှင်တန်ပြည်နယ် Grand County နိုင်ငံတကာလေဆဲကနေထွက်ခွာပြီးတော့ဆန်းသက်ပြန်တမ်းခဲ့ပါတယ်လျှက်စစ်ဆွဲရင်အသုံးပြုပြန်တမ်းတာဖြစ်လို့ဒီလီရင်ကကာဗွန်တန်းငွေထုတ်လုပ်မှုလုံးဝမရှိအင်ဂျင်ဆက်တံမရှိအတန်တိတ်ပြီးတော့တနာရီပြန်တန်းစီကလည်းရုပ်ကျွင်းလောင်စာသုံးနေရင်စရိတ်တွေထဲအများကြီးရော့ရဲလို့ဆိုပါရည်ဒီလေရင်ကိုပဲပြန်တန်းခင်မှာတော့မြေပြင်မှာအဖြစ်သွားရမှာဖြစ်ပြီးတော့တနာရီခီးအတွက်မိနစ်30အားသွင်းရပါတယ်အခုဒီလေရင်ကိုဝယ်ယူဖို့အတွက် DHL ပစ္စည်းပို့ကုမ္ပဏီနဲ့တခြားကုမ္ပဏီတချို့စီကအမှားစာတွေရထားပေးပါပြီရှင်
social media ပေါ်ကလူကြီးများတဲ့သတင်းတိုလေးတွေဗီဒီယိုသတင်းတိုလေးတွေကိုမအေးတနာကြောတင်ပြတော့ပါရှင်တောတာရှင်များရှင်ပြည်အိတ်ကထုတ်လွှင့်ပေးနေတဲ့ဂျမားရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသည်များမြမအရေးသုံးသက်ချက်မြမပြည်မပေးစာများစတဲ့သတင်းပတ်စင်ခဏတွေနဲ့အတူနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ bamish.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်အခုတော့သတင်းပတ်စင်ခဏနောက်တစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးကဏ္ဍပါဟာရီကိန်းမုန်တိုင်းအီရန်ဟာအမေရိကန်တောင်ပိုင်းဒေသမှာလွန်ခဲ့တဲ့သတင်းပတ်အတွင်းတိုက်ခတ်ခဲ့ပါတယ်မုန်တိုင်းကြောင့်လူသေဆုံးမှုနှုန်းများလာပြီးတော့ရေကြီးရေရှမ်းတဲ့ဒဏ်နဲ့အပြက်အစီတွေလည်းများနေတာပါခုအခါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျီလ်ဘိုင်ဒန်ဟာမုန်တိုင်းတန်ခိုင်ရတဲ့ဒေသတွေကိုတွားရောက်ဖို့ရှိနေကြောင်းအင်ဖီရိုကပေါ်ကြောကြားထားပါတယ်သမ္မတဟာတနင်္လာနေ့မှာတော့ပေါ်တိုရီကိုကိုတွားရောက်ဖို့ရှိပြီးတော့ပုဒ္ဓဟူးနေ့မှာတော့ဖလော်ရီဒါကိုတွားရောက်မှာဖြစ်တယ်လို့ဆိုပါတယ် VOA သတင်းထောက်အရာအစာဘာရီတဲ့ပေးပို့ထားတဲ့တဲ့င်းကိုတော့ကွန်အောင်ကတင်ပြထားပါတယ
်။အ ရီကိမွန်နိုင်အီယန်ဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းကမ်းခြေကိုစတင်တိုက်ခိုက်ခဲ့ပြီးဒီမုန်တိုင်းဟာအပြင်းထန်ဆုံးမုန်တိုင်းတွေကတစ်ခုဖြစ်ပါတယ်။မုန်တိုင်းတန်ကြောင်းလူပေါင်း2000ကျော်လောက်ကိုဘေးလွတ်ရာရှိကြောင်းနေထိုင်ကြဖို့အမိန့်ထုတ်ထားခဲ့ရတာပါ။အီယန်မုန်တိုင်းဟာတနာရီကိုမိုင်150နှုန်းနီးပါးနဲ့တိုက်ခတ်ခဲ့ပါတယ်။ရေကြီးရေလျှံလာကြောင်းလဲဖလော်ရီဒါပြည်နယ်ကလူနေအိမ်နဲ့လုပ်ငန်းဌာန2000ကျော်နီးပြတ်ကုန်ပါတယ်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်ဆန်တစ်ကတချို့နေရာတွေမှာ3မီတာခွဲလောက်အထိရေတက်လာတယ်လို့ဆိုပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဖီမာပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကနေမုန်တိုင်းအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောခဲ့ပါတယ
် This could be the deadliest hurricane
ဒီမုန်တိုင်းဟာဖလော်ရီဒါသမိုင်းမှာလူအသေးအပျောက်အများဆုံးဟာရီကိန်းမုန်တိုင်းဖြစ်နိုင်ပါတယ်ဘလောက်သေဆုံးကုန်လဲဆိုတာတော့မသိသေးပေမဲ့ကနဦးရတဲ့သတင်းတွေအရလူတော်တော်များများသေဆုံးကြတယ်ဆိုတာကိုသိရပါတယ်
ပြည်ထောင်စုနဲ့ပြည်နယ်တာဝန်ရှိသူတွေပူးပေါင်းပြီးတော့ကယ်ဆယ်ရေးလုပ်နေပေမဲ့မုန်တိုင်းဝင်မလာခင်နာရီပိုင်းအထိမုန်တိုင်းလမ်းကြောင်းခမန်းရခတ်တဲ့ဒီတိုက်ခတ်မှုအတွင်းအသေးအပျောက်စီးရင်နဲ့ပတ်သက်ပြီးတော့ရေးတွက်ဖို့အချိန်သိပ်ဆောလုံးနေတယ်လို့ဖီမာပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကပြောပါတယ
် This is going to be a long
ပြည်နယ်ထူထောင်ရေးလုပ်ငန်းတွေကိုအချိန်ယူလို့ရပါလိမ့်မယ်မုန်တိုင်းတန်တင်းတဲ့သူတွေကလည်းအများကြီးပါဒါပေမဲ့ခုလုံးလုံးစေတော့ရှာဖွေကယ်ဆယ်ရေးလုပ်နေစေအဆင်မှာပဲဖြစ်ပြီးတော့မုန်တိုင်းတိုက်ခတ်တဲ့လမ်းကြောင်းတစ်လျှောက်ကအင်တိုင်းမှာဘယ်သူမှကျန်နေရမျိုးမရှိအောင်လို့တော့လိုက်ပြီးတော့ရှာဖွေနေပါတယ
်မုန်တိုင်းအပြီးကယ်ဆယ်ရေးလုပ်ငန်းအလေးအမြတ်လှုပ်ဆောင်ခဲ့တဲ့ဒီမိုကရက်အစိုးရကို Florida Republican လွှတ်တော်အမတ်တွေကတော့ချီးကျူးပါတယ
် The federal response from day 1 has been very
strong. ဂျင်းနောကလိုပါပဲပြည်သူ့အဆင့်တောင်းရှိသူတွေဘက်ကချက်ချင်းဆိုသလိုအဆင်ပြေအောင်လို့ဆောင်ရွက်ပေးနေတာကြောင့်ကျေးဇူးတင်ပါတယ်တောင်းရှိဆုံး female ကယ်ဆယ်ရေးဌာနကိုလည်းမုန်တိုင်းတန်ခါတဲ့ပြည်နယ်တွေကလူအပ်တာတွေကိုတင်ပြနေပြီးတော့အခုလောလောဆယ်မှာအပြန်အလှန်ညှိနှိုင်းဆောင်ရွက်နေကြပါတယ်စစ်အင်ဂျင်နီယာတပ်နဲ့ကံယူရန်ဆောက်တပ်တွေကလည်းအားဖြည့်ကူညီကြပါတယ် female တခုတည်းတင်မဟုတ်ပါဘူးတခြား agency တွေနဲ့လည်း online ကနေပြီးတော့ဆွေးနွေးညှိနှိုင်းကြပါတယ
်။ Hurricane Mona Ian Dan ကိုအဆိုးရွားဆုံးခံခဲ့ရတဲ့ဒေသတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေပြန်လုပ်လို့မရတော့အောင်ကိုပျက်စီးကုန်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။ American ဘိုင်း Puerto Rico မှာ Fiona Hurricane တိုက်ခတ်ပြီးမကြခင်မှာပဲ Florida မှာအခုလို Ian Hurricane တိုက်ခတ်တာပါ။ American သမ္မတနဲ့သမ္မတဂရိုတို့ဟာအဲ့ဒီဒေသတွေကိုခုသတင်းပတ်အတွင်းသွားရောက်ကြည့်ရှုမှာပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတော့ကွန်အောင်ကတင်ပြတော်တာပါရှင်။အခုတော့အပတ်စဉ်တင်ဆက်နေကြမြင့်ကွင်းကျဲမတ်စုပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းနောက်ဆက်တွဲပဋိပက္ခတွေအတွင်းတိုက်ဆုံခဲ့ရတဲ့အရတားပြည်သူက9000ကျော်ရှိပြီးတော့တိုက်ဆုံမှုအများစုကစကိုင်းတိုင်းနဲ့မကွေတိုင်းတွေမှာဖြစ်တဲ့အကြောင်းအစိုးရခန်းစာတွေကဖော်ပြကြပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာပြူဟာနဲ့မဝါဒလေလာရေးအင်စတီကျူတ် ISB မြန်မာကမြင့်ကွင်းကျဲမတ်စုများအဖြစ်တင်ဆက်ထားပါတယ်ရှင်။
အာနာသိမ့်မှုအလွန်အခုနှစ်စက်တင်ဘာ20ရက်အထိနောက်ဆက်တွဲပဋိပက္ခတွေနဲ့တိုက်ပွဲဖြစ်စဉ်တွေကြောင့်တင်ဆောင်ခဲ့ရတဲ့အရတား9000ကျော်ထက်မနည်းရှိလာပါတယ်။ ABB ရဲ့မှတ်တမ်းတွေအရစစ်ကောင်စီရဲ့ပြစ်ခတ်ဖမ်းဆီးမှုတွေအတွင်းတင်ဆောင်ခဲ့ရတဲ့အရတား2200ကျော်ရှိခဲ့ပါတယ်။တိုက်ပွဲနဲ့လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေကြောင့်အရတား1300ကျော်တင်ဆောင်ခဲ့ရပါတယ်။ဒါအပြင်ဒလန်လို့ဆွဆွဲပြီးတပ်ဖြတ်ခံခဲ့ရတဲ့အရတား3500ကျော်ရှိတယ်လို့စစ်ကောင်စီကဆိုပါတယ်။အာဏာသိမ်းမှုအလွန်အရတားတည်ဆုံမှုအများဆုံးကစကိုင်းတိုင်းအတွင်းမှာဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာအရတား1500ကျော်တည်ဆုံခဲ့ပြီးအများဆုံးပါပဲ။ဒုတိယအများဆုံးဒေသကမကွေးတိုင်းဖြစ်ပါတယ်။အရေးတွေအားဖြင့်မကွေးတိုင်းမှာအရတား380ကျော်တည်ဆုံခဲ့ရပါတယ်။စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံရပြီးနောက်တေဆုံးခဲ့ရတဲ့အရတား900တဦးထက်မနည်းရှိခဲ့ပါတယ်။ဖမ်းဆီးထားခြင်းအတွင်းပြစ်ခတ်ခံရတာ၊ညှဉ်းပန်းနှိပ်စက်ခံရတာတွေကြောင့်အရတားတွေတေဆုံးခဲ့ရတာပါ။အဲ့ဒီထဲမှာအမျိုးသား629ဦး၊အမျိုးသမီး38ဦးပါဝင်ပါတယ်။ကြားမအတိအကျမသိရသူ33ဦးရှိပြီး LGBTQ တဦးလည်းပါဝင်ပါတယ်။ ခုနှစ်စက်တင်ဘာလအတွင်းစကိုင်းတိုင်းဒီပရင်မြို့နယ်လက်ရက်ကုံကြီးရွာဖြစ်စဉ်အားလုံးအရသာတည်ဆုံမှုတွေထဲမှာအဆိုးဝါးဆုံးဖြစ်စဉ်တစ်ခုပါပဲ။စက်တင်ဘာ16ရက်နေ့ကလက်ရက်ကုံကြီးရွာကိုစစ်ကောင်စီတပ်တွေလေကြောင်းတိုက်ခတ်မှုလုပ်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်အပြီးမှာတော့အရသာ73ဦးထက်မနည်းတည်ဆုံခဲ့ရပါတယ်။အသက်18နှစ်အောက်ကလေးငယ်တည်ဆုံမှုကအများဆုံးဖြစ်ခဲ့ပြီး9ဦးထက်မနည်းရှိခဲ့ပါတယ်။
ကြားခဲ့ရတာကတော့မြင်ကွင်းကျဲမဆူပါခုတခါကဘာသလွားခီးတော့အစီအစဉ်အလဲရောက်ပါပြီ။ပိုလန်နိုင်ငံအလဲပိုင်းကမြို့လေးတစ်ခုမှာကက်သလစ်ဘာသာဝင်တို့ရဲ့ Corpus Christi ကိုရောမြတ်ပွဲတော်အချိန်ရောက်တိုင်းမြို့ရဲကလမ်းတွေဟာပန်းခင်းကော်စော့အသွင်ပြောင်းသွားပါတယ်။ရှောင်းဆောင်မန်းတွေတည့်ရက်တွေကိုအသွင်မျိုးစုံနဲ့ပန်းခင်းကော်စော့ကြီးဖြစ်အောင်မြို့ခံတွေကပုံဖော်ကြတာဖြစ်ပါတယ်။နေ့ရက်နဲ့ခြေကလေးကရှိလာတဲ့ပန်းကော်စော့ခင်အစဉ်အလာကိုမဆူမြတ်မွန်နဲ့အတူကဘာသလွားခီးတော့အစဉ်စကားနဲ့တွားပြီးတော့ကြည့်ကြရအောင်ပါ။
ပိုလန်နိုင်ငံအလဲပိုင်းမှာရှိတဲ့ Speaky Mirrors မြို့လေးမှာဂျွန်လရောက်တိုင်းကျင်းပတဲ့ Corpus Christi ခရစ်တော်ဘုရားရှင်ရဲ့သားတော်အသွေးတော်ပွဲတော်ကိုရော်မြတ်ပွဲတော်အတွက်အခုလိုမျိုးပန်းခင်းကော်စော့ကြီးကိုဖန်တီးလာကြတာအနှစ်200ရှိပါပြီ။ကိုရော်မြတ်ပွဲတော်စီတန်းလှည့်လည်မဲ့လမ်းတစ်လျှောက်မှာရှိကြတဲ့အိမ်တွေကသူတို့အိမ်ရှိတွေမှာပန်းရောင်စုံတွေနဲ့ပန်းကော်စော့တွေခင်းကြတာပါ။ပိုလန်နိုင်ငံမှာ Corpus Christi ပွဲတော်ကို14ရာစုမှာစတင်ကျင်းပခဲ့ချိန်တည်းကစီတန်းလှည့်လည်လမ်းလျှောက်သွားတဲ့လမ်းတစ်လျှောက်ကိုပန်းခင်းလမ်းလို့လုပ်ခဲ့ကြတာဖြစ်ပါတယ်။ကက်သလစ်ဘုန်းတော်ကြီးတွေသွားရလမ်းရှိမှာပန်းချဲရာမျိုးအများစုလုပ်ပေမဲ့ဒီမျိုးလေးမှာတော့အလှဆင်ထားတဲ့ပန်းကော်စော့ရှည်ကြီးကိုခင်းပြထားကြပါတယ်။
Каждый башня на другости своей посаси уклада тендева
လူတိုင်းကကိုချံရှိမှရှိတဲ့လမ်းအကွာဝေးတစ်လျှောက်ပန်းကော်စော့ကြီးခင်းပေးကြပါတယ်။အခုလည်းမြင်တဲ့အတိုင်းတနေရာနဲ့တနေရာမတူပါဘူး။တချို့က10မီတာလောက်တချို့ကမီတာ150လောက်သူတို့ချံတွေရှိမှပန်းကော်စော့တွေခင်းပေးထားကြပါတယ်
။ကိုချံရှိလမ်းအကွာဝေးအတိုင်းအင်ရှင်တိုင်းကပန်းရောင်စုံတုံးပြီးတော့ဒီဇိုင်းမျိုးစုံပုံဖော်ကြတာဖြစ်ပါတယ်။
Serduszka, krzyże, figury geometryczne, kwiaty.
A te bąni, ciecie kadry, geometry bąsą nie, pan bąni, a lą bąpo najmary. Te czosu, piażą bąni, rą bąpo tażą bąni.
လာပါတဲ့ပန်းကော်စော့ကြီးလိုပုံပေါ်လာဖို့အတွက်လမ်းပေါ်မှာဒီဇိုင်းပုံတွေကိုအရင်အသေးစားဆွဲပြီးဘယ်နေရာမှာဘယ်ပန်းအကြောင်ကိုသုံးမယ်ဆိုတာစနစ်တကျပြင်ဆင်ကြတာပါနှစ်စဉ်ကျင်းပတဲ့ပွဲတော်အတွက်ပန်းကော်စော့ကြီးဖြစ်အောင်ပုံဖော်ဖို့စဉ်းစားရတာကလည်းလွယ်တော့လွယ်ပုံမရပါဘူး
kiedyś też to robiono inaczej bo nie było wzorów tylko babcia opowiadała że
တခါတော့ကတော့ဘယ်လိုပုံစံလုပ်ရမလဲဆိုတာစဉ်းစားမရဖြစ်ဘူးပါတယ်ပန်းတွေကသာအားလုံးရောဆက်ပြီးလမ်းမော်ကျဲချလိုက်လို့ကျမအဖွားကတော့အမြဲပြောလို့ရှိပါတယ
်ဟိုးရင်တော့ကတော့ပန်းတွေကိုအခုလိုအစင်ဒီဇိုင်းတွေပုံဖော်တာမျိုးမဟုတ်ပဲပန်းရောင်စုံကိုရောမွေပြီးတော့ပန်းခင်းလမ်းလို့လုပ်ခဲ့ကြတာပါအခုတော့ပန်းတွေကိုအကြောင်းအလိုက်စနစ်တကျပုံဖော်ဒီဇိုင်းဆင်ထားတာကိုတွေ့မြင်ရမှာဖြစ်ပါတယ်ပါသားရည်နဲ့ဆိုင်တဲ့ပုံတွေပါသလိုခစ်ကိုထင်ဟပ်နေတဲ့ဒီဇိုင်းပုံတွေကိုမြင်ရမှာဖြစ်ပါတယ်။အခု2022ခုနှစ်ပွဲတော်မှာတော့နေရတဲ့ယူကန်တတတတဲ့အနေနဲ့ယူကရိန်းအလံပုံစံပန်းတွေနဲ့ပုံဖော်ထားတာကိုလည်းတွေ့ရပါတယ်။အခုလိုအစင်ဒီဇိုင်းပုံစံအစုံပန်းကော်စော့ကြီးဖြစ်လာဖို့လမ်းပေါ်မှာအရင်ပုံစံဒီဇိုင်းတွေကိုမြေဖြူတွေနဲ့ပုံဖော်ဆွဲကြပါတယ်။အဲ့ဒီပေါ်မှာမြေကြီးတွေသဲတွေနဲ့အရင်ခင်းပြီးတော့အပေါ်ကနေပန်းတွေကိုလိုချင်တဲ့အကြောင်းနဲ့လိုသလိုပုံဖော်ကြရတာဖြစ်ပါတယ်။ပွဲတော်စီတန်းလှည့်လည်တဲ့မြို့ရဲကလမ်းတစ်လျှောက်လုံးပန်းကော်စော့ကြီးခင်းထားသလိုဖြစ်နေအောင်လို့အိမ်တိုင်းကမိသားစုဝင်ကြီးငယ်မျိုးပါဝင်ဖန်တီးကြပါတယ်။ဒီလမ်းတွေပေါ်မှာမနေတဲ့မျိုးကန်တွေကလည်းသူတို့တတ်နိုင်သမျှပါဝင်ကူညီကြပါတယ
်။
ဒီရှိမှနေတဲ့မိသားစုမှာကလေးလေးတယောက်ရှိပါတယ်။သူတို့မိသားစု၃ယောက်ထဲဆိုရင်ပန်းကော်စော့ကြီးခင်းဖို့၃ရက်လောက်ချိန်ကြာမှာပါ။ကျွန်တော်ကတော့ဒီကနေ10ကီလိုမီတာလောက်အဝေးမှာနေပါတယ်။ဒါပေမဲ့လေလွန်ခဲ့တဲ့10နှစ်15နှစ်လောက်ခလေးကဒီကုနှစ်တိုင်းလာပြီးတော့သူတို့ကိုဝိုင်းကူပြီးွားတယ
်။ဂျွန်လာရဲမှာကျင်းပလေးရှိတဲ့ Corpus Christi ပွဲတော်နေ့ရောက်တဲ့အခါမှာတော့ပန်းခင်းကော်စော့ကြီးကိုကြည့်ရဖို့အတွက်တခြားကဧည့်သည်တွေထောင်ထဲချီ Speaky Mirrors မျိုးလေးစီကိုရောက်လာကြပါတယ်။နှင်းစီပန်းစပယ်ပန်းစားတဲ့မွေးရနှက်သင်းတဲ့ပန်းပေါင်းစုံနဲ့အလှပုံဖော်ထားတဲ့ပန်းကော်စော့ကြီးကိုမြင်ရတဲ့ဧည့်သည်တိုင်းစိတ်ရှည်လက်ရှည်အချိန်ယူဖန်တီးထားကြတဲ့မြို့ကန်တွေကိုမချီးကျူးပဲမနေနိုင်ကြပါဘူး။
Я, когда здесь гости есть, тут 200 лет, было 200 лет, видишь, нет?
ဒီစင်လာလူလာကြတာအနည်းများရှိပါပြီ။အနည်းများအတွင်းမုံတိုင်းဝင်တဲ့တစ်နှစ်မှာပဲအလှခင်းထားရိအားလုံးကြီးမျောသွားလို့ပွဲတော်ကပန်းခေါ်ဆုံးမပါပဲလုခဲ့ရတယ်လို့ယောဂလူကြီးတွေကပြောပြကြပါတယ
်။အခုလိုနှစ်ပေါင်း200တဲကလှုပ်လာခဲ့ကြတဲ့ဘာသာရေးပွဲတော်အစဉ်အလှကထူးခြားလာတဲ့အတွက်ပန်းခေါ်ဆောခင်းတဲ့အစဉ်အလှကိုထိန်းသိမ်းရမယ့်ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်နဲ့ UNESCO က2022ခုနှစ်မှာသတ်မှတ်ခဲ့ပါတယ်။အခုလိုတတ်မှတ်ခံရတဲ့အတွက်မြို့ကန်တွေဂုဏ်ယူမဆုံးဖြစ်ကြသလိုပို့ပြီးတော့လှပတဲ့ပန်းကော်စောကြီးဖြစ်အောင်လည်းစ조사ကြတယ်လို့မြို့ကန်ဖျားကျောင်းရဲ့ခရီးယာဖုန်ကြီးကပြောပြပါတယ်
။ Oczywiście, że odkąd zostaliśmy wpisani na światową listę dziedzictwa
niemieckiego, ယဉ်ကျေးမှုအမွေတစ်ခုအဖြစ် UNESCO ကတတ်မှတ်လိုက်ပြီးကြတဲ့ကလူတွေရဲ့စိတ်ဝင်စားမှုအားထုတ်မှုပိုကြီးမားလာခဲ့ပါတယ်။တာဝန်ပိုကြီးလာတာမှမင်းမဲ့ဒေသခံတွေကလည်းပိုပြီးအလေးနဲ့ထားပါဝင်ကြပါတယ်။
ပိုလန်နိုင်ငံအလဲပိုင်းကစပီကီမီရက်စ်မြို့လေးမှာနှစ်ဆင်ကျင်းပတဲ့ Corpus Christi ကိုရော်မြတ်ပွဲတော်နေ့မှာဝိပုစုတောင်းပွဲကိုညနေ 9:00 အတိမှစတင်ပြီးတာနဲ့ကက်သလစ်ဖုန်းတော်ကြီးတွေဥဆောင်ပြီးတော့ပန်းကော်စောခင်းထားရလမ်းပေါ်ကနေမြို့ထဲမှာစီတန်းလှည့်လည်ကြပါတယ်ပွဲတော်ပြီးသွားချိန်ဆိုရင်တော့လှတဲ့လှအောင်ပန်းကော်စောကြီးခင်းခဲ့သူတွေကလမ်းပေါ်မှာအမိုက်တွေဖြစ်သွားတဲ့ပန်းတွေကိုတပြက်စီးတွေနဲ့ပြန်လဲရှင်းလင်းကြရင်နဲ့နောက်နှစ်မှာဘလို့ပန်းမျိုးတွေနဲ့ပန်းကော်စွားကြီးကိုပုံဖော်မလဲလို့စပြီးတော့စဉ်းစားကြတယ်လို့ပြောပါတယ်ရှင်ကျွန်မဆွမ်းမြန်ပါပ
ါမဆွမ်းမြန်မွန်တင်ဆက်နေတဲ့ကမ္ဘာသလွားခီတော့အစီအစဉ်ကိုကြားခဲ့တာပါရှင်သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ VOA ရဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်အဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV Magazine နဲ့ Video သတင်းတို့တွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ် VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့သမမဟုတ်လဲတည်တခြင်းလက်ဆောင်တောင်းဆိုလိုတဲ့ဆိုရင်ဖြင့် VOA ကိုစာရေးသားဆက်သွယ်နိုင်ပါတယ်စာတိုက်ဒေတာအမှတ်855ရန်ကုန်ကိုစာရေးသားပေးပို့နိုင်ပါတယ်သမမဟုတ်လဲ VOA ရဲ့ Facebook Messenger ညာကနေပြော့ရေးသားတောင်းဆိုနိုင်ပါတယ်ခုတော့ကြာနေသေးတဲ့အချိန်အတွင်းတင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါရှင
်ယူကရိန်းရဲ့နယ်မြေလေးခုကိုတိမ့်ပိုက်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကစ조사ခဲ့တဲ့နောက်မှာရုရှားသမ္မတနဲ့ညှိနှိုင်းဆွေးနွေးမှုတွေမဖြစ်နိုင်တော့ဘူးလို့ကြေညာချက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအင်ကာနေ့မှာလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်ရုရှားဆိုကပြောခွင့်ရဒမီထရီပက်စကော့ဖ်ကတော့ယူကရိန်းသမ္မတဇယ်လန်စကီရဲ့သဘောထားပြောင်းတဲ့သည့်အထိဒါမှမဟုတ်ယူကရိန်းမှာနောက်ထပ်သမ္မတအသစ်တက်လာတဲ့အချိန်ထိရုရှားကစောင့်မယ်လို့သတင်းတောက်တွေကပြောပါတယ်။အမေရိကန်နေနဲ့ရုရှားရဲ့ကျူးကျော်မှုကို9လတာတွန်းလှန်နေတဲ့ယူကရိန်းဆိုတာကိုစေရေးကူညီဖြစ်နေနောက်ထပ်ဒေါ်လာတန်း600အစိတ်ပေးရမှာဖြစ်တဲ့အတွက်သမ္မတဘိုင်ဒန်တက်လာတဲ့2021နှစ်ဆန်းကစပြီးစေရေးရပံ့ပိုးကူညီမှုကအခုဆိုဒေါ်လာတန်းပေါင်း1950ကျော်သွားပြီဖြစ်ပါတယ်။မြောက်ကိုရီးယားကဂျပန်နိုင်ငံအပေါ်ကနေကြောပြီးတော့ပဲ့ထင်းတပ်မစိုင်းတုံးပစ်လွတ်လိုက်တဲ့ရန်လိုတဲ့လုပ်ရက်ကိုလှုပ်ဆောင်ခဲ့ပေမဲ့မြောက်ကိုရီးယားနဲ့ဆွေးနွေးဖို့အတွက်လမ်းဖွင့်ထားသေးပဲလို့အမေရိကန်အစိုးရတာဝန်ရှိသူကပြောကြားလိုက်ပါတယ်။ရွှေဂျာရီကိုတင်ဆောင်လာတဲ့လှေတစင်းဟာအင်ကာနီကဆိုးရတဲ့ရာသီဥတုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရမ်မှာနစ်မြုပ်သွားပြီးတော့အနည်းဆုံး3ဦးရေနစ်တေဆုံးရတယ်လို့လူ20လောက်ကတော့ပျောက်ဆုံးနေသေးပဲလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ရေစစ်ဆေးမှုကတော့ကန်ယူရန်ဟာဗူနီးယားရွာကလေးမှာရေလိုင်းနဲ့တူပါလာတဲ့အလောင်း၃လောင်းလာတင်နေတာတွေ့ရပြီးသူတို့ဟာရိုင်ဂျာအမျိုးသမီးတွေဖြစ်တယ်လို့ပြောပါတယ်။ကန်ယူရန်ဆောင်တပ်မကြီးကတော့လှေပေါ်မှာလူပေါင်း65ယောက်ပါလာမယ်လို့ယုံကြည်ရကြောင်းနဲ့အခုချိန်အထိကယ်ဆယ်နိုင်သူက45ဦးရှိပြီလို့ပြောပါတယ်။ရာသီဥတုဖောက်ပြန်မှုကြောင့်ပုံမှန်မဟုတ်ဘဲမိုးကြီးပြီးမြေချောင်းနဲ့မြို့ရွာတွေမှာဂျူလာကစပြီးတော့မကြုံစဘူးရေကြီးရေရှမ်းနဲ့ဒဏ်ခံနေရတဲ့ပါကစ္စတန်နိုင်ငံအတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေပေးဖို့အတွက်ကုလသမဂ္ဂကရန်ပုံငွေကိုထပ်မံပြီးတော့တိုးမြှင့်တောင်းခံလိုက်ပါတယ
်။တရင်ချင်းချက်ကိုတော်ခင်မျိုးသက်ကြီးညာခဲ့တာပါရှင်။ဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်။ဒီကနေ့မနေ့ဖက်အစီအစဉ်တွေကတော့ line to meter 30 40 48 50နဲ့ line meter 190တို့ကနေထုတ်လွှင့်ခဲ့တာပါ။တသက်ရှင်များနဲ့တကွာမြတ်မပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှံလောပ
Thank you.
This program has come to you from the Voice of America, Washington.